Welcome to the Voice of America in Burmese.
Mingala nya cha ma tata shin mya shin American ပြည်ထောင်စုမြို့တော် Washington DC ရနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25 30 51နဲ့ line lab meter 190 row အနေနဲ့ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီညနေစီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်သက်အကြမ်းဖက်တိုက်ခိုက်မှုမှာတိစုံသွားတဲ့ရဲတပ်ဖွဲ့ဝင်တယောက်ကိုသမ္မတကဂုဏ်ဥဆောင်စုချီးမြှင့်လိုက်ပါတယ်။ပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်နေပေမဲ့မြန်မာနိုင်ငံကလူ့ခွင့်ရေးတွေကိုအပြည့်အဝလေးစားလိုက်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်လာဖို့အလှမ်းဝေးနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှားရတဲ့နာကျော်နဲ့တူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုက Republican နဲ့ Democratic Party နှစ်ရက်သဘောထားကွဲပြားမှုကြီးမားလာပေမဲ့မြန်မာဒီမိုကရေစီအရေးပါတီနှစ်ရက်ရဲ့သဘောထားတွေတညီတည်းရှိတဲ့အကြောင်းကိုကြားကြမှာပါ။
The vast majority of changes that the United States made were conditioned upon the regime's meeting specifically.
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန္ဒာပါဝါပါရှင်ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာကြားကြမှာပါ။ကြအပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ရဲ့ခရီးစဉ်အတွင်းနေပြည်တော်ကအစိုးရအရာရှိတွေနဲ့တွေ့ဆုံတဲ့နောက်ဆုံးရသတင်းရန်ကုန်မြို့ထဲကယဉ်ကျေးမှုအမွေအနှစ်သမိုင်းဝင်အဆောက်အဦတွေကိုပြုပြင်ထိန်းသိမ်းဖို့အရေးရန်ကုန်မှာနိုင်ငံတကာဆွေးနွေးပွဲကျင်းပမယ့်သတင်းအပြင်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံခြားသားတွေကိုဖမ်းဆီးတဲ့အထက်မြန်မာနိုင်ငံသားတွေပါဝင်နေတဲ့သတင်းတွေနဲ့အတူဥပစင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။ခုကတော့အင်ကာနေထိတ်တန်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးသန္တာကျော်တို့ကပြောပြပေးကြပါအောင်ရှင်
။ပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထဲအကြမ်းဖက်တိုက်ခိုက်မှုအတွင်းတိစုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်3ဦးကလွတ်မြောက်ရေးအတွက်အသက်ပေးစရိကကြသူတွေဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအူလန်းကချီးကျူးလိုက်ပါတယ်
။ Grâce à eux Grâce à vous C'est la libertéqui a gagné
sur la part. ဒီစစ်ကြုံမှုတွေပေါ်မှာလွတ်လပ်ခွင့်တွေကအောင်ပွဲခံနိုင်ခဲ့တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းကမ္ဘာကောင်းဆောင်တွေရှေ့မှောက်မှာညီညီညွတ်ညွတ်တဟာဆတာရှိရှိနေထိုင်နိုင်တဲ့အတွက်ပြင်သစ်လူလူကပြသနိုင်ခဲ့တဲ့အတွက်လည်းကျေးဇူးတင်တဲ့အကြောင်းပဲရစ်မြို့တော်ကရဲဌာနချုပ်မှာကျင်းပတဲ့ပြင်သစ်နိုင်ငံရဲ့ဂုဏ်သုဆောင် Legion of Honor စူပေးဝဲခန်းနာမှာသမ္မတကပြောကြားခဲ့တာပါ။ဒီချိန်နဲ့လိုလိုမှာပဲအကြမ်းဖက်မှုအတွင်းတည်ဆုံခဲ့တဲ့ဂျူးလူမျိုးလျောက်ကိုတကြိုတဲ့အစ္စရေးနိုင်ငံဂျေရုဆလင်ကဇပနာအခမ်းအနားမှာတော့အစ္စလမ်အစိုးရတွေရဲ့အကြမ်းဖက်ဝါဒဟာဂျူးတွေအတွက်တာမကလူသားတွေအတွက်ပါရန်သူဖြစ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကပြောကြားခဲ့ပါတယ်။ယဉ်ကျေးမှုနောက်ခံပေါင်းစုံကလူတွေအားလုံးအနေနဲ့အစိုးရသမားတွေကိုရှင်းလင်းဖို့ညီညွတ်ကြရမယ်အချိန်တန်ပြီလို့လည်းဇပနာအခမ်းအနားတက်ရောက်လာသူတွေကိုပြောဆိုခဲ့တာပါ။ပဲရစ်မျိုးစုံကဂျူးကုန်စုံဆိုင်တစ်ခုမှာပြီးခဲ့တဲ့တောက်ချန်နေ့ကတက်ခတ်မှုအတွင်းတည်ဆုံခဲ့သူဂျူးလူမျိုးလျောက်ကိုတော့တွေ့ရအလောင်းကိုတော့ဒီကနေ့မှာပဲဂျေရုဆလင်ကတုတ်တံမှာတကြွခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဗိုလ်တူးနေ့ကပထမဆုံးအချမ်းဖက်တက်ခတ်ခံခဲ့ရတဲ့ချာလီဟက်တိုမဂ်ဇင်းနဲ့ကတော့လာမယ့်စာဆောင်မျက်နှာဖုံးပုံမှာအစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့တမန်တော်မိုဟာမက်ပုံကိုသုံးမှာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။ဒီနေ့ဖုံးပုံဖြစ်သုံးမဲ့ဒီဇိုင်းကိုမီဒီယာတွေကိုပြသရမှာတော့အားလုံးကိုခွင့်လွှတ်ပါတယ်ဆိုတဲ့စာတမ်းအောက်မှာတမန်တော်မိုဟာမက်ကသူဟာချာလီပါဆိုတဲ့စာတမ်းကိုကန်ဆောင်ထားတာကိုတွေ့ကြရပါတယ်
ပါကစ္စတန်အနောက်မြောက်ဘက်ကလူမျိုးစုဒေသမှာရှိတဲ့အစ်စ်သေးကြတွေကိုနှိမ်နင်းရမှာကြီးမားတဲ့အောင်မြင်မှုတွေရရှိနေပြီဖြစ်ပေမဲ့လည်းအကြမ်းဖက်အုပ်စုတွေပေါ်မှာနှိမ်နင်းမှုတွေဟာဆုံးခဲ့မတိုင်သေးဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပါတယ်။ပါကစ္စတန်နဲ့အာဖဂန်တာလီဘန်တွေဟာခါနီကွန်ရက်လိုလက်ခါဤတိုင်ဘာလိုအဖွဲ့တွေဟာပါကစ္စတန်အတွက်သာမကသူ့ရဲ့အိမ်ကြီးချင်းတွေနဲ့အမေရိကန်ပြည်အောင်စုအတွက်ပါချိန်ဆမှုဖြစ်တယ်လို့လည်းအစ္စလာမဘတ်မြို့တော်ကမဟာဗျူဟာဆွေးနွေးပွဲအပြီးဒီကနေ့မှပဲဝန်ကြီးကယ်ရီကပြောသွားခဲ့ပါတယ်။ပါကစ္စတန်မှာသာမကတခြားနေရာတွေမှာပါအစွန်းရောက်ဝါဒီတွေဆက်ပြီးတော့ခြေကုပ်မယူနိုင်အောင်လုပ်ရလိမ့်မယ်လို့လည်းပြောပါရယ်။ပါကစ္စတန်စစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းတစ်ကြောင်းမှာကလေးတွေနဲ့ဝန်ထမ်း134ယောက်သေဆုံးခဲ့ရတဲ့အထိတာလီဘန်တွေရဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာတလားတောင်မပြည့်သေးတဲ့အချိန်မှာပဲဝန်ကြီးကယ်ရီပါကစ္စတန်ကိုတွားရောက်ခဲ့တာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူတယောက်ကတော့အကြမ်းဖက်မှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့သူတွေရှိရာပတ်ချွာမျိုးကစေယုံကိုဒီကနေ့တွားရောက်ကြည့်ရှုဖို့စီစဉ်ထားခဲ့ပေမဲ့အခြေအနေရာသီဥတုမကောင်းတဲ့အတွက်ခရီးစဉ်ကိုဖျက်ခဲ့ရတယ်လို့ပြောပါရယ်။ဝင်ကြီးကယ်ရီဟာပြီးခဲ့တဲ့သတင်းပတ်ထဲအကြမ်းဖက်တိုက်ခိုက်မှုတွေကြုံတွေ့ခဲ့ရတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကိုကြာသပတေးနဲ့တောက်ကြာနေတွေမှာတွားရောက်ပြီးတော့အကြမ်းဖက်ဝါဒတံပြန်ဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနတာဝန်ရှိသူတွေကပြောပါရရှင်
။အစ်ချစ်သမရာဟော့စနီမူဘာရက်နဲ့တာနီယောက်တို့ပြီးခဲ့တဲ့နှစ်ထဲနှစ်ရှိထောင်နဲ့ပြစ်ပေးခံထားရတဲ့အလွဲသုံးဆမှုနဲ့ပတ်သက်လို့ပြန်လည်တရားရုံးတင်စစ်ဆေးဖို့အယူခံတရားရုံးကလက်ခံလိုက်ပါတယ်။ကာရိုမျိုးတော်ကတရားရုံးဆုံးဖြတ်ချက်ကြောင့်သမရာဟောက်အတွက်ကြံနေသေးတဲ့အမှုမှာတတရာရအောင်ရသွားနိုင်ပါတယ်။ဒ ဒါပေမဲ့လည်းအမှုရင်ဆိုင်နေချိန်မှာအမကန်နဲ့ပြန်လွတ်ပေးမပေးဆိုတာကိုတော့တရားရုံးကမပြောပါဘူးပြီးခဲ့တဲ့နှစ်မေလာထဲမှာတော့သမရနန်းတော်ပြည်ပြည်မုံမမှုရည်ရွယ်ထားတဲ့အသုံးစီထဲကအမေရိကန်ဒေါ်လာ18တန်းကိုအလွဲသုံးစားလုံးမှုမှာသမရဟောင်းနဲ့တာနုအဖြစ်ရှိကြောင်းအောက်ရုံးတော်ကဆုံးဖြတ်ထားတာပါလက်တလုံးမှာတော့အသက်86နှစ်အရွယ်မူဘာရက်ခါစစ်စေးုံတစ်ခုမှာထောင်နဲ့3နှစ်ကြာခံနေရပြီးသားနှစ်ယောက်ဖြစ်တဲ့အလားနဲ့ဂမဲရုကတော့ထောင်နဲ့4နှစ်စီအပြစ်ပေးခံထားရတာဖြစ်ပါတယ်နှစ်ပေါင်း30ကျော်အုပ်ချုပ်မှုတွေအဆုံးသတ်ခဲ့တဲ့2011ခုနှစ်ကအုံကြွမှုတွေမှာဆန္ဒပြသူတွေတည်ဆုံမှုနဲ့ဆက်နွယ်တဲ့အမှုနဲ့ပတ်သက်လို့လည်းသမရဟောင်းကိုပြန်လည်ရုံးတင်စစ်ဆေးဖို့စီစဉ်ထားတာပါမူလတုန်းကတော့ဒီမှုနဲ့2012ခုနှစ်မှာတသက်တကျုံပြစ်ဒဏ်စီရင်ထားပေမဲ့နောက်ပိုင်းမှာတော့စီရင်ချက်ကိုဖျက်ထားပါတယ်
ထရေတပတ်ကြောင့်အာရှခီးစဉ်အစဖြစ်တဲ့ဒီကနေ့သီရိလင်္ကာနိုင်ငံစီရောက်သွားခဲ့တဲ့ပုရဟန်းမင်းကြီး Francis ကသီရိလင်္ကာနိုင်ငံမှာတရားမျှတမှုကုစားမှုနဲ့ညီညွတ်ရေးတို့လိုအပ်နေတယ်ဆိုတာကိုအလေးထားမိန့်ကြားသွားခဲ့ပါတယ်။ကာလရှည်ကြာပြည်ရင်းစစ်အတွင်းဖြစ်ခဲ့တာတွေရဲ့အမှန်တရားကိုသီရိလင်္ကာနိုင်ငံအနေနဲ့သိရှိအောင်လုပ်ဖို့လိုအပ်တယ်လို့ကိုလံဘိုအပြည်ပြည်ဆိုင်ရာလေဆိပ်မှာပုရဟန်းမင်းကြီးကမိန့်သွားခဲ့ပါတယ်။နိုင်ငံပြည်လဲတိဆောက်ရေးမှာလူခွင့်ရေးကိုလေးစားလိုက်နာမှုထည့်သွင်းရမှာဖြစ်သလိုအဲ့လိုလှုပ်ဆောင်ရမှာမတူညီတဲ့လူအတိုင်းဝိုင်းအားလုံးအပြည့်အဝပါဝင်ရမယ်လို့လည်းမိန့်ပါတယ်။အခုအာရှအခီးစဉ်ဟာသူ့ရဲ့ပုံရဟန်းမင်းကြီးဖြစ်လာကလေးကအဲ့ဒီဒေတာကိုဒုတိယထွက်တဲ့ခီးစဉ်ဖြစ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ထိတွေ့ဖို့ကြိုးစားတဲ့ Vatican နန်းတော်ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ပုံရဟန်းမင်းကြီးကသီရိလင်္ကာနိုင်ငံမှာရောက်ရှိနေခြင်းအတွင်းအဲ့မှာပထမဆုံးသူတော်စင်ဖြစ်လာတဲ့ Joseph Vaz ကိုအခမ်းအနားနဲ့သူတော်စင်စီရင်သွင်းပေးမှာဖြစ်ပါတယ်။ Vaz ဟာ18ရာစုတုန်းက Dutch Protestant Christian Calvin Wadie တွေကိုနှိပ်ကွပ်တဲ့ကာလအတွင်း Catholic Christian အယူဝါဒကိုသာသနာပြုခဲ့သူအဖြစ်နဲ့အသိအမှတ်ပြုခံရတာပါ။ကြာသပတေးနေ့မှာတော့ပုဂ္ဂိုလ်ဟန်းမင်းကြီးဟာအာရှတိုင်းမှာရိုမန်ကက်သလစ်ဘာသာဝင်အများစုရှိတဲ့တခုရီးသောနိုင်ငံဖြစ်တဲ့ဖိလစ်ပိုင်ကိုသွားပါလိမ့်မယ်။အဲ့မှာပုဂ္ဂိုလ်ဟန်းမင်းကြီး Francis ရဲ့တရားပွဲကိုလူသန်းပေါင်းများစွာတက်ရောက်မယ်လို့ခန့်မှန်းထားပါတယ်ရှင့
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတဲ့ပြစ်ကျခဲ့ပြီးလူပေါင်း162ယောက်သေဆုံးခဲ့ရတဲ့အဲအရှက်လီကပြန်သတ်မှုမှတ်တမ်းတင် black box နှစ်ခုစလုံးကိုရင်ခုသမားတွေရှာဖွေဆက်ယူနိုင်ခဲ့ကြပါတယ်ပြန်သတ်မှုအချက်လက်မှတ်တမ်းတင် black box ကိုဆက်ယူနိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့စောပိုင်းမှာပဲလေရင်အမီးပိုင်းကအတန်းနဲ့မှတ်တမ်းတင်ဆက်ကိုပါဆက်ယူနိုင်ခဲ့တာပါမှတ်တမ်းတင်ဆက်နှစ်ခုစလုံးကိုလေ့လာဆက်စစ်ပြီးရင်တော့အဲအရှက်လီ853ဒီဇင်ဘာလ28ရက်နေ့မှာဘာကြောင့်ပြစ်ကျခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီလိုမှတော့အင်ဒိုနီးရှားနိုင်ငံဆူရပါယာကနေစင်ကာပူနိုင်ငံကိုဥတီပြန်တန်းစဉ်မုန်တိုင်းကိုရှောင်မှုကြိုးစားရင်းပြစ်ကျခဲ့ပုံရတယ်လို့ယူဆနေကြတာပါ။နှစ်နာရီကြာခရီးစဉ်ရဲ့လမ်းတဝက်ဂျပန်ပင်လယ်ပြင်မြောက်ပိုင်းမှာပဲလေယာဉ်ဟာရေဒါရဲကနေဖြောက်သွားတာဖြစ်ပါတယ်။လေမော်မော်လိုက်ပါသွားတဲ့ခရီးစဉ်နဲ့ဝန်ထမ်းစုစုပေါင်း162ယောက်ထဲကအခုချိန်ထိတော့အလောင်းစုစုပေါင်း48လောက်သာပြန်လည်ဆေးယူနေခဲ့တာပါ။ကျန်အလောင်းတော်တော်များများတော့အခုခါပင်လယ်ရေရောက်ကျန်းမြေပေါ်မှာတွေ့ထားပြီးဖြစ်တဲ့လေယာဉ်အဓိကကိုယ်ရေပေါ်မှာရှိလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီပြစ်ချက်ရကအသက်မတည်ချင်သူတို့တယောက်မှမတွေ့ခဲ့ရပါဘူး
တရုတ်နိုင်ငံမှာသမ္မတရှီကျင်းဖင်အာဏာလက်ကမ်းယူတဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတရုတ်ကွန်မြူနတီပါတီရဲ့ဖိနှိပ်မှုတွေနဲ့စစ်စစ်ရေးပို့ပြီးတိုးမြင့်လာသလိုအစိုးရရဲ့ထိန်းချုပ်မှုကိုတွန်းလှန်နေအားလည်းပိုများလာတယ်လို့ Freedom House ကအစီအစဉ်အခုအစ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားပါတယ် The Police Bureau Predicament လို့နာမည်ပေးထားတဲ့အစီရင်ခံစာကိုဒီကနေ့ပဲထုတ်ပြန်လိုက်ပြီးတော့တရုတ်နိုင်ငံမှာကအစိုးရကိုတွန်းလှန်မှုပို့ပြီးတိုးလာတာမလို့အစိုးရအနေနဲ့လည်းနှိမ်နှင်းမှုတွေပုံမှုပြီးတော့လှုံ့ဆော်လာရတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါတရုတ်အာဏာပိုင်တွေဟာအတန်လွင့်လုပ်ငန်းနဲ့စာနယ်ဇင်းလုပ်ငန်းကိုဟိုးရင်ကလေးကထိန်းချုပ်လာခဲ့တာပါဒါမဲ့လည်းနိုင်ငံတွင်းအင်တာနက်သုံးဆွဲသူပိုများလာတဲ့အလျောက်ဆက်သွယ်ရေးကိုထိန်းချုပ်ဖို့အစိုးရရဲ့လှုံ့ဆော်ချက်ဟာနိုင်ငံသားတွေရဲ့စံနာနဲ့ပို့ပြီးတော့ပြစ်ပခဖြစ်လာရပါတယ်သမရရှိဟာလည်းအရင်သမရလက်ထက်ကနဲ့မတူဘဲနဲ့စီစီရင်းနဲ့လုံခြုံရေးကိုပုံစံပြောင်းကင်တွေခဲ့တယ်လို့အစီရင်ခံစာမှာပြောထားပါတယ်ခြုံပြောရမယ်ဆိုရင်တရုတ်နိုင်ငံမှာလွတ်လပ်ခွင့်ပုံမရဘဲနဲ့ထိန်းချုပ်မှုတွေပိုများလာတယ်လို့အစီရင်ခံစာကိုရေးသားသူဆရာကပြောပါရည်တရုတ်နိုင်ငံမှာပြည်သူတွေကိုအတင်းအဓမ္မအမိန်ပေးမှုတွေပို့ပြီးလှုပ်လာတာနဲ့အမျှကွန်မြူနတီပါတီရဲ့တရားဝင်မှုကိုထိခိုက်စေမဲ့အနေနဲ့ပို့ပြီးကြီးလာတယ်လို့ဆိုပါရရှင်
မြန်မာနိုင်ငံမှာမကြာခင်အနှစ်တွေအတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေပေမဲ့လူခွင့်ရေးတွေကိုအပြည့်အဝလေးစားလိုက်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်လာဖို့အတွက်အလံဝင်းနေစေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်အစိုးရကလည်းစစ်တပ်နဲ့မကင်းရမကင်းရအောင်ဖြစ်နေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေမှာစစ်တပ်ကထိန်းချုပ်ထားပြီးအခြေခံဥပဒေကိုပြည်ရင်ပြောင်းလဲရမှာလဲစစ်တပ်ကအဓိကဟန်တာဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်လူဝစ်ဝီတက်တို့ကတင်းလာနေဟောပြောပွဲမှာသံတမန်ကြီးစမန်သာပါဝဲကပြောခဲ့တာပါသမ္မတဘရက်အိုဘားမားအစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာအစိုးရဝါဒအီဘိုလာရောဂါနဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လွတ်လပ်ခွင့်ရရှိရေးတွေဟာအဓိကစိန်ခေါ်မှုသုံးခုဖြစ်တဲ့အကြောင်းလဲအလေးထားပြောကြားသွားပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံအတွင်းမှာစာနယ်ဇင်းသမားတွေပါဝင်တက်ကြွလှုပ်ရှားသူတွေကိုအပြစ်ပေးအရေးယူတာလူမျိုးရေးဘာသာရေးကွဲပြားမှုတွေကိုအခြေခံတဲ့ပြစ်ခတ်တွေကြုံရရတယ်လို့စိန်ခေါ်မှုတွေလည်းရှိနေဆဲဖြစ်တာကိုတမ်မတ်ကြီးပါဝင်ကထောက်ပြသွားခဲ့ပါတယ်။
ကမ္ဘောဒီးယားကိုအုပ်ချုပ်လာတာနှစ်ပေါင်း30ပြည့်လာခံနေတဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာသူ့အာဏာကိုဆက်ပြီးတော့ကင်ထားနိုင်မှုနိုင်ငံရေးနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့အာဂရီလိုက်ဆောင်မှုတွေထပ်တလဲလဲလှုပ်ဆောင်ခဲ့တယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်အဖွဲ့တစ်ခုကပြောပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အဆိုအကြမ်းဖက်မှုတွေအကြောက်တရားတွေကိုအသုံးချပြီးတော့ရယူထားတဲ့နိုင်ငံကောင်းဆောင်တက်တန်းနှစ်30ပြည့်တော့မှမလို့သူဟာကမ္ဘာမှာဆက်ထမမြောက်တက်တန်းအရှိဆုံးနိုင်ငံရေးကောင်းဆောင်ဖြစ်သွားမယ်လို့ HRWလူကပြောပါတယ်1985ခုနှစ်ဇန်နဝါရီလ14ရက်နေ့မှာဝင်ကြီးချုပ်တာဝန်စပြီးတော့ထမ်းဆောင်တာအပါအဝင်သူ့ရဲ့အလုပ်ကိုင်တွေကို30 years of Hunsan violence repression and corruption in Cambodia ဟွန်ဆန်ရဲ့နှစ်30ခီကမ္ဘောဒီးယားကအကြမ်းဖက်မှုဖိနှိပ်မှုနဲ့အာဂရီလိုက်စားမှုဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင် Direct from Washington The
Voice of Americaထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လွင်ဦးနဲ့မအေးသန္တာကျော်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါရဲ့ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်သောတာရှင်များရှင်အမေရိကန်ပြည်ထောင်စုမှာ Republican နဲ့ Democratic Party နဲ့ရဲ့သဘောထားကွဲပြားမှုကကြီးမားပေမဲ့မြန်မာနိုင်ငံမှာ Democracy စနစ်ထွန်းကားရေးအပါအဝင်တချို့ကိစ္စကြီးတွေမှာပါတီနဲ့ရဲ့သဘောထားတင်ရင်တညွတ်ထဲချပြီးအောင်မြောင်လောက်ဆောင်နိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါရယ်ကက်တဂရီပြည်နယ်လူးစ်ဖီးလ်တက်တိုမှာ January 12ရက်နေ့ကမိန့်ခွန်းပြောကြားတော့အခုလိုပြောသွားခဲ့တာပါအပြည့်စုံကိုမအေးသန္တာကျော်ကဆက်ပြီးပြောပြပေးပါမယ်
American ပြည်အောင်စုမှာ Republican နဲ့ Democratic Party တွေအကြားတမိုင်းမှာအဆိုးရွားဆုံးအခြေအနေဖြစ်နေကွဲပြားတဲ့ကာလကိုရောက်ရှိနေပြီမဲ့လေကဘာကိုဥဆောင်မှုပေးနေတဲ့ American ရဲ့အခမ်းကဏ္ဍကိုဆက်ပြီးတော့အကောင့်ထဲဖော်သွားဖို့နှစ်ဖက်ကြားသဘောတူညီမှုတွေပိုရရှိဖို့လိုတာကို Democrat သမ္မတ Barack Obama ရောလွှတ်တော်ရဲ့ Republican အမတ်အများစုခေါင်းဆောင် Mitch McConnell ရောသဘောပေါက်လက်ခံထားပါတယ်လို့ Louisville တက္ကသိုလ် McConnell Center မှာကျင်းပတဲ့အခမ်းအနားမှာကုလသမဂ္ဂဆိုင်ရာ American သံအမတ်ကြီး Samantha Power ကပြောသွားပါတယ်ပါတီနေရကြမှာကွဲပြားမှုတွေရှိပေမဲ့လည်းအခုမျက်မှောက်ကာလမှာကြုံရတဲ့ပြဿနာကြီးသုံးခုကိုတော့ပါတီနေရသဘောထားတညီတညွတ်ထဲဖြေရှင်းနိုင်ခဲ့ပါတယ်။အီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုတားဆီးတာအကြမ်းဖက်အစွန်းရောက်မှုကိုနှိမ်နင်းတာနဲ့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးလမ်းကြောင်းစီခေါ်ဆောင်တာတွေပဲဖြစ်ပါတယ်လို့ Miss Power ကပြောပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီအရေးလှုပ်ရှားကြသူတွေနဲ့အပြောင်းလဲကိုလိုလားတဲ့ပြည်သူလူထုရဲ့အဆန္ဒတွေကြောင့်ပဲဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဘက်ကဆိုရင်တော့အမေရိကန်အစိုးရရဲ့အရေးယူပိတ်ဆို့မှုကလည်းမြန်မာအပြောင်းလဲကိုဖော်ဆောင်ပေးတဲ့အဓိကအားတည်းရဖြစ်ပါတယ်လို့ Miss Power ကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုရဲ့လှုပ်ဆောင်ချက်တွေကိုသူကအခုလိုထောက်ပြသွားတာပါ
။ The vast majority of changes that the United States made were conditioned upon the regime's meeting specific human rights and democracy benchmarks.such as dialogue with the opposition and the
American Bia Su အနေနဲ့အပြောင်းလဲကြီးကြီးမားမားတွေလုပ်တဲ့နေရာမှာအတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးမှုနိုင်ငံရေးအကျဉ်းသားလွှတ်ပေးမှုစတဲ့လူခွင့်ရေးနဲ့ဒီမိုကရေစီဆောင်ရွက်မှုစံသတ်မှတ်ချက်တွေအပေါ်မြန်မာအစိုးရအနေနဲ့ဘလို့ဆောင်ရွက်တယ်လဲဆိုတဲ့အချက်တွေအပေါ်မူတည်ဆောင်ရွက်ခဲ့ပါတယ်တိုးတက်မှုတွေအလုံးလောက်ဖြစ်မလာဘူးဆိုရင်လည်းအမေရိကန်အစိုးရအနေနဲ့မြန်မာအပေါ်အရေးယူပိတ်ဆို့မှုတွေပြန်လုပ်ဖို့ဆိုတဲ့အ short အတည်းလုပ်နိုင်တဲ့အခြေအနေမှာရှိပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကြုံတွေ့နေရတဲ့စိန်ခေါ်အကဲဆက်မှုတွေနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့ Miss Power က
That is the challenge that we face today ensuring that Burma builds on the areas in which it has made progress and avoids backsliding
တိုးတက်ဖြစ်ထွန်းခဲ့တဲ့အခြေအနေတွေကိုဆက်ထိန်းထားနိုင်ဖို့နဲ့နောက်ကျောင်းပြန်မလည်သွားဖို့ဆိုတာတွေဟာကျွန်မတို့ဒီကနေ့ရင်ဆိုင်ရတဲ့စိန်ခေါ်ချက်ပါပဲနောက်ကျောင်းပြန်လဲတာအပါအဝင်ကျမတို့လေ့လာမိတဲ့အခြေအနေတွေအပေါ်မှာအမေရိကန်ပြည်ထောင်စုရဲ့နည်းဗျူဟာတွေဘလို့အလိုက်ထိုက်ကျင့်သုံးသွားမလဲဆိုတာကိုလည်းပြင်ဆင်ထားရပါတယ်။ကျမတို့ချင်းကက်တဲ့နည်းနာတွေကိုလည်းအမြဲပြန်သုံးသပ်စစ်ဆေးနေရပါမယ်။ မြန်မာပြည်သူတွေကိုခွန်အားဖြစ်စေအောင်မြန်မာပြည်ကိုစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ရောက်စေအောင်ဘလို့ခြေလှမ်းတွေလှမ်းသွားမလဲဆိုတာဆက်စစ်သွားဖို့ပါ
မြန်မာနိုင်ငံအပြောင်းလဲဖော်ဆောင်ရေးမှာစစ်တပ်ရဲ့အရသာအစိုးရပေါ်မှာလွှမ်းမိုးတဲ့လူမျိုးရေးဘာသာရေးတင်းမာမှုတွေကကြီးမားတဲ့အဟန့်အတားဖြစ်နေပါတယ်လို့တန်မတ်ကြီးပါဝါကဆိုပါတယ
် The civilian government is still subordinate to the military and the constitution continues to give the military the broad authority to dismiss parliament and veto any constitutional amendment attacks against the Rohingya and other
အရသာအစိုးရဟာစစ်တပ်အောက်မှာရှိနေတော့မှာဖွဲ့စည်းပုံအရဆိုရင်စစ်တပ်ကိုလွှတ်တော်ပြတ်သိမ်းခွင့်ဖွဲ့စည်းပုံပြင်ဆင်ရမှာဗီဒီယို၃ပယ်ချခွင့်ကျေပြတ်တဲ့အာဏာတွေပေးထားပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်အတွင်းမှာဘာသာရေးအစိုးရဖုံးတော်ကြီးတွေရဲ့လှုံ့ဆော်မှုကြောင့်ရိုဟင်ဂျာတွေနဲ့လူနည်းစုမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေကလည်းတိုးမြင့်လာပါတယ်။ဒီအတွက်ဘသူကမှဖောက်ထုတ်အရေးယူတာမျိုးမရှိသေးတယ်လို့အဲ့ဒီကလူမှုနေထိုင်ရေးအကျပ်တဲတွေကလည်းစိုးရွားလာပါတယ်။ရိုဟင်ဂျာတသိန်းကျော်ဟာဆိုးဆိုးပြက်ပြက်ဒုက္ခသည်စခန်းတွေထဲမှာနေနေကြပါတယ်။ပိုပြီးစိုးစီတာကတော့မကြခင်တုန်းကဒီအစိုးရအစိုးပြုတဲ့ဥပဒေချမ်းအရဆိုရင်ရိုဟင်ဂျာတွေအနေနဲ့နိုင်ငံသားဖြစ်ဖို့သူတို့လူမျိုးအမျိုးကိုဆွတ်လွတ်ဖို့ဖိအားပေးခံရတာပ
ါဒါမှလည်းကြုံတွေ့နေရတဲ့အခက်အခဲနဲ့စင်ခေါ်ကဲဆက်မှုတွေကိုကင်တွေ့ရမှာအစပိုင်းမှာသူပြောသွားသလိုအရေးယူပိတ်ဆို့မှုကိုဆက်ပြီးတော့ကျင့်သုံးသွားဖို့ပြောသွားခဲ့ပါတယ
် Our tools include incentivizing continued progress shining a bright light on the government's shortcomings and imposing targeted sanctions on individuals who stand in the way of change
ဒီလိုရဲမှာတော့တိုးတက်မှုတွေဆက်ဖြစ်ဖို့စီယုံနားချတဲ့နေရောအစိုးရရဲ့ပြက်ကွက်မှုတွေကိုမိပေါင်းထိုးပြတာရောအပြောင်းလဲမှာပိတ်ဆို့နေသူတွေကိုပြစ်မှတ်ထားအရေးယူတာမျိုးရောပါဝင်ပါတယ်။ဥပမာဆိုရင်ပြီးခဲ့တဲ့အောက်တိုဘာလတုန်းကအကြီးအကဲမြန်မာတာဝန်ရှိသူလည်းဖြစ်စီးပွားရေးသမားလည်းဖြစ်တဲ့ဦးအောင်တောင်ကိုအကြမ်းဖက်မှုတွေအဂတိလိုက်စားမှုတွေနဲ့ဆက်နွယ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအဟန့်အတားလုပ်တာနဲ့ဆက်နွယ်ပြီးအရေးယူတက်ခတ်မှုလှုပ်ချောင်းကျင်ညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းသူ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြစ်တယ်လို့အမေရိကန်ကုမ္ပဏီတွေကိုသူနဲ့စီးပွားရေးမလုပ်ဖို့တားမြစ်တာဖြစ်ပါတယ်
။လူငယ်တွေအပေါင်းဝင်လူမှုကိုပွင့်လင်းမြင်သာတဲ့အတွေ့အခေါ်တွေရရှိဖို့လွတ်လွတ်လပ်လပ်ပြောဆိုဝေဖန်နိုင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်း Miss Power ကပြောသွားခဲ့ပါတယ်ရှင်
။မအေးတနာကြော်ပါရှင်။သောတာရှင်များရှင်။ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့သူခီစဉ်အတွင်းမှာနေပြည်တော်ကအစိုးရအရာရှိအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကကွယ်ရေးဝန်ကြီးဌာနကအဆင့်မြင့်အရာရှိတွေအပါအဝင်သမရယုံပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပြည်ချရေးတာဝန်ခံဦးဝေးဝင်းကပြောပါရယ်။အပြည့်စုံကိုတော့ကိုအောင်ရဲမောင်ကပြောပြမှာပါ။
မစ္စယင်းလီရဲ့ခုနှစ်ရက်မြောက်နေ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနေပြည်တော်ကအစိုးရဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပြည်ချာရေးတာဝန်ခံဦးဝေးဝင်းကပြောပါတယ
်။နိုင်ငံခြားရေးပြည်ထောင်စုဝန်ကြီးဦးဝန်းနာမောင်နဲ့တွေ့ရပြီးတော့ကာကွယ်ရေးဝန်ကြီးဌာနပေါ့နော်ဒုတိယဝန်ကြီးပူချိုးကျွန်းညွန့်နဲ့တွေ့ပါတယ်။အာရှိမီကျုပ်တို့တခုရှိနေတွေ့တယ်။နိုင်ငံတော်သမ္မတရေးဝန်ကြီးပေါ့နော်ဦးစိုးသိန်းနဲ့တွေ့တယ်။နောက်တစ်ခါဝန်ကြီးဦးအောင်မင်းနဲ့ဒီကဘော်ဒီမှာပြည်စင်တာပုဂ္ဂိုလ်နဲ့တွေ့ပါတယ်။
မစ္စယန်ဟီလီအနေနဲ့သမရယုံဝင်ကြီးဦးအောင်မင်းနဲ့တွေ့ဆုံချိန်မှာမြန်မာညီညာရေးစင်တာ MBC ကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖြစ်ခဲ့တာပါဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့မြန်မာညီညာရေးစင်တာရဲ့အကြီးအကဲရာရှိတူကတွေ့ဆုံဖြစ်ခဲ့ချိန်မှာဆွေးနွေးဖြစ်ခဲ့တာတွေကိုအခုလိုပြန်ပြောပြပါရစေ
ရှမ်းပြည်နယ်ထက်နေရာသွားချင်တယ်အဲ့ဒီနေရာကိုအစိုးရသွားခွင့်မပြုဘူးအဲ့ဒါသူဟိုဟာဖြစ်တယ်ပေါ့သူဟိုဟာဖြစ်တယ်ဆိုတော့ဝင်ကြီးဦးအောင်မင်းကပြန်ပြောလိုက်တယ်ဒီဟိုဟာကတော့အခုလုံးလုံးဆယ်ဟိုပေါ့ nationwide ceasefire agreement မထိုးနိုင်သေးတဲ့အတွက်လုံခြုံရေးအရာ under ဖြစ်တဲ့အတွက်အစိုးရခွင့်မပြုတာပါပေါ့နော်။လာရှိုးမှာသူကမေးတာက IDP camp ရှိလားဆိုလာရှိုးရဲ့ IDP camp ဆိုတာကဟိုတိုက်ပွဲဖြစ်တဲ့ခါကျရင်ရွာကလူတွေမြို့ပေါ်တက်လာတယ်။တိုက်ပွဲအချိန်ကျသွားတဲ့ခါကျရင်သူတို့ကပြန်ဆင်းတယ်။နံပါတ်1ကသူရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်action plan ကိုသူတီးချင်တယ်ပေါ့တီးချင်တယ်ဒီအခုဒုသမရဆိုင်မောက်ခံဦးဆောင်တဲ့လုပ်နေတဲ့ဟာကျွန်တော်တို့ရခိုင်ကော်မရှင်ကတင်ပြတဲ့ဟာသူတီးချင်တယ်တဲ့အဲ့တော့ဟိုပေါ့သူသက်ဆိုင်တဲ့ဟာကိုသူတောင်းလို့ရှိရင်ရမှာပါလို့ယူအောင်မင်းကအဲ့ဒီရခိုင် action plan မှာမပါဘူးမပါတဲ့ခါကျတော့သူကဒုသမရဖြစ်ဖြစ်အဲ့ထက်ကပါတဲ့ဝန်ကြီးတယောက်ရောက်ဖြစ်ဖြစ်သွားပြီးတော့သူတို့နဲ့ဆက်သွယ်လိုက်ပါပေါ့တတိယချက်ကဘာလို့ nationwide ceasefire agreement မထိုးနိုင်တာလဲပေါ့အဲ့ဒါကိုသူကမေးတယ်ဝန်ကြီးကပြန်ဆင်းပြတာပေါ့သူအဲ့ဒါအခုသူတို့လည်းစူးစမ်းနေတယ်ပေါ့စူးစမ်းနေတယ်ဆိုတဲ့ဟာကိုပြန်ဆင်းပြတယ်ဖြစ်နိုင်ရင် February လလောက်ဖြစ်နိုင်တယ်လို့ယူဆတယ်ပေါ့ဗျာမဖြစ်လည်းမဖြစ်ဘူးပေါ့
မနေ့ကမှလည်းမစ္စယန်ဟီလီအနေနဲ့နေပြည်တော်မှာပဲရှိနေမှာဖြစ်ပါတယ်အစိုးရဘက်ကတွေ့တဲ့သူတချို့နဲ့တွေ့ဆုံပွဲတွေရှိအောင်မယ်လို့လည်းဦးဝင်းကပြောပါတယ် မူလကသဘောတူထားပြီးဖြစ်တဲ့ကုလသမဂ္ဂမဟာမင်းကြီးယုံမြန်မာနိုင်ငံမှာအမြန်ဖွင့်ခွင့်ရရေးအတွက်သူခီးစဉ်အတွင်းမှာအစိုးရအဖွဲ့ကိုတွန်းအားပေးဖို့လိုတယ်လို့လည်းမြန်မာအရေးလေးလာကဲ့ဖြစ်ဒေါက်တာရေမျိုးသိန်းကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာဒီလူခွင့်ရေးကိုယ်စားလှယ်ကပုံမှန်မြန်မာနိုင်ငံကိုလာရောက်တာလည်းပဲဒါမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဆန်းစစ်တဲ့နေရာမှာကျွန်တော်ဖြစ်ရောက်တယ်လို့ယူဆတယ်နောက်တစ်ဖက်ကကြတော့ဘာလဲဆိုတော့ကျွန်တော်မြန်မာနိုင်ငံမှာဒီလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်မှုကိစ္စပေါ့နော်လူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ပြီးတော့အဲ့ဒီယုံကနေပြီးတော့မြန်မာနိုင်ငံမှာယုံထိုင်ပြီးတော့လူခွင့်ရေးဆိုင်ရာအခြေအနေတွေကိုဆင်ဆက်မပြတ်လေ့လာနိုင်ဖို့ဟာပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်ဗ
ျမစ္စရန်ဟီလီအနေနဲ့သူခီးစဉ်အတွင်းမှာနိုင်ငံရေးကျင်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလေးလာအကဲဖြတ်တချို့အပါအဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကလေ့လာခဲ့ပါတယ်အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျာ
ကိုအောင်ရဲမမောင်စုစည်းတင်ပြထားတာပါရှင်ခုဆက်လက်ပြီးပြည်ရင်တရင်နောက်တစ်ပုတ်တင်ပြပါဦးမယ်ရန်ကုန်မြို့ထဲကယဉ်ကျေးမှုအမွေအနှစ်တွေတမိုင်းဝင်အဆောက်အုံတွေကိုပြပြင်းထိန်ထိန်လိုသူတွေရှိသလိုရှေးမှုမပြတ်ထိန်ထိန်ဖို့လိုအပ်တယ်လို့လည်းဝေဖန်နေသူတွေရှိပါတယ်ဒီအမွေအနှစ်ထိန်ထိန်ဆောင်ရှောက်ဖို့နဲ့ပတ်သက်လို့ဒီတစ်ပတ်ချိန်မှာနိုင်ငံတကာဆွေးနွေးပွဲတရက်ကျင်းပဖို့ရှိပါတယ်အပြည့်စုံကတော့ VOA သတင်းဌာနမှတင်ရင်းလင်းကပြောပြပေးမှာပါ
ဟုတ်ကဲ့ပါရှင်မြို့ပြယဉ်ကျေးမှုအမွေနှစ်တွေကျွဲဝါတဲ့စီးပွားရေးမြို့တော်ရန်ကုန်မှာတမိုင်းဝင်အဆောက်အဦးတွေကိုပြန်လည်အသုံးချလာတာတွေရှိနေပါတယ်အချို့ကလည်းတမိုင်းဝင်တဲ့နေရာတွေကိုစီးပွားရေးဆက်ဆက်အသုံးပြုလာတာကြောင့်ဝေဖန်ကြပါတယ်ပြီးသူကပညာရှင်တဦးဖြစ်တဲ့ဒေါ်မူမိုးလွင်ကအဆောက်အအုံတွေကိုထိမ့်သိမ့်မှုအတွက်ပြန်လည်အသုံးပြုခြင်းဟာအကောင်းဆုံးဖြစ်တယ်လို့သုံးသပ်ပါတယ
်အကောင်းဆုံးထိမ့်သိမ့်နည်းကသူ့အသုံးချတဲ့နည်းပါပဲသူတရားကထိမ့်သိမ့်ရမယ်တရားကသုံးသွဲနေရမယ်ကျတော့ငကိုရီကယုံနေကခရတိယုံနေဖြစ်နေတယ်ဆိုရင်ဒါအကောင်းဆုံးပေါ့အခုကျွန်တော်သိယုံကြည်လို့ဟာမျိုးပေါ့ကိုငကိုရီကစဆောက်ပေးရတဲ့သိယုံကြည်အခုလဲဒါအစိုးရဘက်ကလဲစိုက်ထုတ်ပြီးတော့ဒါကိုပြုပြင်နေတယ်ဟိုဒီတိုင်းပဲပေါ့နော်သူရဲ့လက်ရဟိုထိမ့်သိမ့်ပြီးတော့ပြင်ဆင်နေဆိုဒါအကောင်းဆုံးထိမ့်သိမ့်နေပါပဲ
ပြန်လဲအသုံးပြုတဲ့အခါလဲအဆောက်အအုံရဲ့သမိုင်းနဲ့အရေးပါပုံတွေကိုတေချာဆန်းစစ်ပြီးမှတင့်တော်တဲ့အဆောက်အအုံဖြစ်ပြန်လဲအသုံးချတဲ့လို့သူကပြောပါတယ်အင်္ဂလိပ်ခေတ်ကအထင်ကရအဆောက်အုံကြီးတစ်ခုဖြစ်တဲ့ရိုးကုန်တိုက်ကိုပြီးခဲ့တဲ့2014ခုနှစ်မှာအယာဝတီဘဏ်ရုံးချုပ်အဖြစ်ဖွင့်လှစ်ခဲ့တယ်လို့နောက်ထပ်အထင်ကရဖြစ်တဲ့တရားရုံးနှစ်ခုကိုလည်းကျယ်ငါးပွင့်ဟိုတယ်တွေအဖြစ်အသွင်ပြောင်းဖို့အစီအစဉ်ရှိနေတဲ့အပေါ်ကိုတရက်လိုအဖြစ်တရားစွဲဖို့စ조사နေတဲ့မြမရှင်နေများကွန်ရက်ကတရားလွှတ်တော်ရှင်နေဦးအောင်သိန်းကသူ့အမြင်ကိုအခုလိုပြောပြပါဗျ
။ရှေ့ဟောင်းရှေ့ဟောင်းဆိုပြီးပြောဘူးကအဲ့ဒါတွေကိုပြုပြင်ထိန်းသိမ်းလို့မရတော့ပုံရိကကိုပြုပြင်ထိန်းသိမ်းဝင်ပေးတယ်ဆိုရင်မူလရဲ့ပဂတိအခြေအနေတိုင်းမဟုတ်တော့ဘဲနဲ့တော့ခေတ္တလာယူဆတွေနဲ့မောမနာကိုတော့မလွတ်ပြင်ဘူးเนาะဒါတွေကိုဒီဒေသဆိုင်ရာအစိုးရတွေကလက်လွတ်စပယ်သူတို့အကျိုးစီးပွားတွေနဲ့ဖက်နွယ်ပြီးလုပ်နေတာကိုတော့ကျွန်တော်တို့ကစန့်ကျင်ပြောသွားရမှာပဲဖြစ်ပါတယ်ဗျာ
ဒီလိုဝေဖန်မှုတွေဖြစ်ပေါ်နေတဲ့အချိန်မှာရန်ကုန်မြို့ပြအမွေအနှစ်ထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ YHD က World Monuments Fund နဲ့ပူးပေါင်းပြီးရန်ကုန်မြို့ဤရေရှည်တည်တံ့သည့်ဖွံ့ဖြိုးတိုးတက်မှုလို့အမည်ပေးထားတဲ့ဆွေးနွေးပွဲတစ်ရက်ကို January 15ရက်နေ့ကနေ18ရက်နေ့အထိကျင်းပသွားမှာပါဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာနိုင်ငံအပေါ်ဘလောက်ထိအကျိုးသက်ရောက်မှုရှိတယ်လဲဆိုတာကိုခြားပြသွားမှာဖြစ်ပြီးအဓိကဆွေးနွေးသွားမယ့်အကြောင်းအရာတွေကို YHD ကအကြီးအကဲပြန်ကြားရေးအရာရှိမှတ်ရွေးရင်းမှဦးကအခုလိုပြောပြပါဗျာ
အဓိကဟိုဆွေးနွေးမှာတော့ဒီရန်ကုန်မြို့ထင်းထင်းဆောက်ရှောက်ရေးရဲ့နောက်ဒီရန်ကုန်မြို့ပြပြည်သူတက်မှုပုံစံနဲ့နောက်ပြီးတော့ဥပဒေရေးရာငွေကြေးဆိုင်ရာလိုမျိုးဟိုထောင်ပေါင်းဆောင်ရနေပြီးတော့ဆွေးနွေးပါပါ
မရွှေရင်မအူကဒီဆွေးနွေးပွဲကနေရလာမယ်ရလက်တွေကိုဘလို့အကောင့်ထဲပေါ်သွားမလဲဆိုတာကိုလည်းပြောပြပါတယ
်ထွက်လာတဲ့ reset တွေကအဲ့မှာအကုန်လုံးမတို့ decision maker တွေလည်းပါမှာနောက် YCTC ရိုးဆိုရဖွဲ့ရောနောက်တစ်ဆောင်ဖွဲ့စီပေါင်းများသွားလည်းပါမှာဆိုတော့ဒီအရေးစက်ပြီးအကောင့်ထဲပေါ်နိုင်မယ်လို့ထင်ပါတယ်
ရန်ကုန်မြို့ဤရေရှည်တည်တံ့သည့်ဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်ဆွေးနွေးပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေ၊ American သံအမတ်ကြီး Derek Mitchell နဲ့ရောမမြို့တော်ဝန်ဟောင်းတို့ကအဖွင့်မှားစကားပြောကြားပေးမှာဖြစ်ပြီးကမ္ဘာအရရက်ကအမွေအနှစ်နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့အစည်းတွေ၊နိုင်ငံအစ်စ်နဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေ၊ပုဂ္ဂလိကဆောက်လုပ်ရေးလုပ်ငန်းရှင်တွေ၊နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအရက်ဖက်အဖွဲ့အစည်းတွေအပြင်ဥရောပတမကအာရှဖွံ့ဖြိုးရေးဘဏ်ကမ္ဘာဘဏ်အစရှိတဲ့နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
Mateng ilin masing, view ikan ini ingat ini nyabang diri nego selatan pihak peniwarai. Tetapi semasing, Malaysia nengga mati amu nengan cahaya alu temarigo. Siman cahaya ni neng Malaysia area ni saatin pansi nabi piparai. Malaysia area ni tiamu nengan cahaya town cibi pamir tema. Nyama nengga nanti ajo pawai nedelo. Nyama Bangladesh, Nepal sara nengan cahaya amiasu nitaya. Kutaya yamyo ni ma pansi mupo miare lu Malaysia ya kulumu kunyi upwe rega piaware. Didirin nguro VOA Thai Chesai didirin tau nanggo enga kulu didirin pepuk taware.
Hoke ba, Malaysia nengan suya ye, tiyamuwe loutuma miya pansi ye si manche ya. Kuara lambu miu tega, tiyamuwe loutuma pao ta tau niya kangu. Malaysia jeta pwakani pansi keda lu kapo miu ne. Nyama lumu kunyi upwe ogata usangwe nga VOA wu kulu piaware.
ตะเตียนนี่ดูปิเกะตะเนงอนนี่เนี่ยโซชิงกอลานามูมิวมากาสนะสีกาของพานดอเลยชุกกาดิเราไม่ทันโนชีวินดาชุกกาดิขออีพานเนี่ยเปิ้ลนักงานจ้างมานี่ก็พานสิเลยบาไปโลไอ้นี่มาพานเลยโซโลไอ้นี่มาโซชิงอีพานสิเนี่ยมาเลเซียเนี่ยกอลานามูมิวเลยกองกูตอรอยาลุขอเลยอีปองวินเนี่ยโซชิงทีแม่มานักงานดาดิสีกาดิลงมาชินเนี่ยคอมมิชชั่นยังวะเนี่ยญาติเลยผิดเอ๊ะอะตะกูตะชานักงานผิดเลยบังกลาดูมิวเลยคอมมิชชั่นยังวะเนี่ยญาติเลยผิดเอ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
Usanwinga, Piovare, Akulu, Tiamu, Nanganjada, Lutomarigu, Pansi Mu Pulo Dagale, Pigre, Natasa Likuni Grega, Malaysia Nanga, Louis Muchija Yi, Wunji Tanagani, Amit Topian Tare Lule, Usanwinga, Kulu Piovare,
Louis Muchija Yi, Wunji Tanai, Sijamu, the Dalai Chan Savi, Nanganjada, Sidi Hano, Pire Tana, Napu Bombi, Gizamatosa in Nasunavi, Runangano, Diri Dame, Oba Sidio.
အပြန်နဲ့လူတွေထားမယ်ဆိုပြီးတော့ကြီးညာထားတယ်အဲကြီးညာတဲ့အတော်တွေမှာဆိုရင်သူတို့ဒီကိုကြောက်ကြံနေရာအနောက်လိုက်ထားတယ်ဖမ်းပြီးရရှင်ဆိုဖမ်းပြီးထောင်ချတာတွေကိုပြုလုပ်ခဲ့တယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမလေးရှားနိုင်ငံကွာလာလမ်ပူမြို့တွင်မြန်မာဘင်္ဂလားဒေ့နေပေါ်အစရှိတဲ့နိုင်ငံသားများစုနေထိုင်ရာကိုယ်စားယရာမြို့နယ်မိုင်းဒင်းမြို့နေဖမ်းဆီးမှုမှာတရားမဝင်နိုင် ဒီကနေ့ကျွန်တော်တို့ရဲ့ဒီမလေးရှားနိုင်ငံရဲ့ဆိုရရဲ့တရားမဝင်လုပ်သမားတွေအတွက်အကူအညီပေးဆောင်နေပြီမဲ့လေတရားမဝင်လုပ်သမားတွေအတွက်အကူအညီပေးနိုင်ရေးမှာအခက်တွေ့နေတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်ရာရှိသူကအခုလိုပြောပါတယ်
ဟုတ်လို့ရတော့အချုပ်ကန်လူဘာမှကူညီပေးလို့မရဘူးလေ။ဘာဖြစ်လို့လဲဆိုတော့ဒီသူကစီမံကျင့်တဲ့တရှောက်ခန်းလေးနဲ့ဆိုတော့လေမြန်မာနိုင်ငံကကူညီနာတစ်ခုဆိုတော့သူတို့ဆောင်တဲ့တင်စီလာတဲ့ချိန်မှာသူတို့ပြစ်ဒဏ်ဆိုတော့သုံးပါးဆိုသုံးပါးပေါ့နှစ်လဆိုနှစ်လခံရတယ်။အဲ့လိုနှစ်လခံပြီးတော့မှဒါနဲ့မြန်မာနိုင်ငံနဲ့သူတို့တွေ့ပြီးတော့မြန်မာနိုင်ငံကလမ်းမှန်ရှိရင်ဒါမှမ ညမာတန်ယုံကနေညမာလုတ်သမားတွေကိုတိုက်တွန်းထားပါတယ်မလေးရှားနိုင်ငံမှာတရားမဝင်ဝင်ရလွတ်လွတ်ကိုင်းတဲ့နိုင်ငံခြားသားတွေများပြားနေလို့မှုခင်ပြပွားမှုများပြားလာနေတဲ့အပေါ်မှာတရားမဝင်နေထိုင်သူရှင်းလင်းရေးစီမံချက်အရ2020ဘာလကုန်မှာနောက်ဆုံးထားနေရပြန်ဖို့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကကြေညာထားပါတယ်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့နိုင်ငံခြားသားတွေအနေနဲ့
2020年ディセンバーラ30日に納送た2月半日目しばアパン館やイン。タウンダン3ラネチェインダンチェチャマタ館やメルレ。マレーシア総屋館に帝王院ジニア田場でかみゃ。南京エイマシン。VOAアメリカン単元英語に入場し、シーズン2を2歳内に来ドミタ24日3月30日に終わりに錆びた論文にばれ。VOAや討論チャットにパタピ、ウェパンアジャンペルレ。邪魔も放れ、出てちん列送当論れ、そういんピン、イメール列車がバーミースAT
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ လိုင်းဒိုမီတာ 24, 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနက် 8 နာရီကနေ 9 နာရီအထိ 2 ချိန် နေ့လယ် 12 နာရီကနေ နေ့ခင်း 1 နာရီအထိ 2 ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိ အစီအစဉ်ကို လိုင်းဒို 16, 19 နဲ့ 25 မီတာ တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိ အစီအစဉ်ကိုတော့ လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တိုးအနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တိုက်ရိုက်လေးလိုင်းကိုမကြာခင်နားဆင်ကြရမယ်ညနားဆင်ကြရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုကိုသိန်းထိုက်ဦးကအစီအစဉ်တင်ဆက်ထားပါရရှင်
ဒီနိုင်ငံကမွတ်စလင်ဆွမ်းရောက်တွေကိုတရော်တဲ့ကာတွန်းတွေထုတ်ဝေတဲ့သတင်းစာတိုက်ပြီးခဲ့တဲ့အပတ်တွင်တိုက်ခိုက်ခံခဲ့ရတာကြောင့်ဒီတိုက်ခိုက်မှုအပေါ်ဒီကမ္ဘာလုံးကအာရုံစိုက်နေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဒီလိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေထပ်မကြုံရအောင်လုံခြုံရေးကိုအထူးတိုးပြင်ကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှလာထူတိုက်ခိုက်မှုတွေမပေါ်ပေါက်အောင်အထူးသတိထားကြဖို့အမေရိကန်ရှေ့နေချုပ်အရစ်ခိုတာကတိုက်တွန်းထားတဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်။ပြည်ခဲ့တဲ့ပတ်ဂျမ်ဘတ်တက်ခဲမှုကြောင့်သေဆုံးခဲ့ရသူတွေအတွက်ပါရီမှာကျင်းပခဲ့တဲ့အောက်မေ့ပွဲချီတက်ပွဲကိုလူတွေတန်းချီတက်ရောက်ခဲ့သလိုကမ္ဘာခေါင်းဆောင်တွေထိတ်တန့်အရာရှိတွေလည်းတက်ရောက်ကြပါတယ်။ပြည်သူနိုင်ငံနဲ့သွေးစည်းညီညွတ်မှုကိုပြသခဲ့ကြပါတယ်။ဒီတက်ခဲမှုကြောင့်သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့တောင်းဆိုမှုတွေပိုများလာခဲ့သလို2000ခုနှစ်စက်တင်ဘာလအမေရိကန်ပြည်ထောင်စုကြုံခဲ့ရတဲ့ဂျမ်ဘတ်တက်ခဲမှုကြီးအပြီးမွတ်စလင်ဆွမ်းရောက်တွေအပေါ်ရှုတ်ချပြောဆိုမှုတွေလည်းအကြေပြန်းဆုံးထွက်ပေါ်လာခဲ့တာပါ။အမေဘွယ်ချီတဲ့ဘွယ်တွေကျင်းပကိုစီစဉ်နေတဲ့အချိန်မှာပဲနောက်ထပ်တိုက်ခိုက်နိုင်ခြင်းချင်းချောက်မှုတွေထပ်ပေါ်ပေါက်ခဲ့ပြီးချာလီအက်ဘဒူသတင်းစာကကာတွန်းတွေကိုထပ်ပြီးတော့ပုံနှိပ်ဖော်ပြခဲ့တဲ့ဂျာမနီနိုင်ငံဟမ်ဘော့ဂ်မြို့ကသတင်းစာတိုက်ကူမီးလောင်ဘုံးနဲ့ပြစ်ခတ်မှုလဲပေါ်ပေါက်ခဲ့ပါလေ။အမေရိကန်ရှေ့နေချုပ်အဲရစ်ခိုဒါကတော့ပြည်သစ်နိုင်ငံနဲ့သွေးစည်းညီညွတ်စွာယက်တည်နေတဲ့အကြောင်းပြောခဲ့ပါလေ။
We stand in solidarity with the French.
အမေရိကန်ပြည်ထောင်စုအတွင်းကြုံရနိုင်ခြင်းချင်းချောက်မှုတွေနဲ့ပတ်သက်လို့လဲပြည်သစ်နိုင်ငံမှာရောက်နေတဲ့ရှေ့နေချုပ်အဲရစ်ခိုဒါက ABC ရုပ်သံကနေအခုလိုပြောဆိုခဲ့ပါလ
ေ။ Although there is not a specific credible threat that I can point to.
အခုချိန်ထိတော့တိတိကျကျယုံကြည်လောက်တဲ့ချင်းချောက်မှုတွေကိုကျွန်တော်ထောက်ပြနိုင်ခြင်းမရှိပါဘူး။ဒါပေမဲ့အခြေအနေပတ်ဝန်းကျင်ကပြီးခဲ့တဲ့နှစ်တွေအတွင်းမှာပြောင်းလဲခဲ့ပါတယ်။ကျွန်တော်တို့ဟာအကြမ်းဖက်လုပ်ရတဲ့ကိုမဖြစ်မနေလုပ်မယ်လို့တန်နိထန်ချထားသူတွေအကြမ်းဖက်မှုအတွက်အစ္စလာမ်ယုံကြည်မှုကိုအသုံးချသူတွေနဲ့စစ်ပွဲဆင်နွှဲနေရပါတယ
်။လာမယ့်လဝါရှင်တန်မြို့တော်မှာနိုင်ငံတကာထိပ်သီးညီလာခံကျင်းပတဲ့အချိန်အကြမ်းဖက်မှုဒဏ်ပြန်တက်ခဲ့ရေးကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးကြပါလိမ့်မယ်။လက်ရှိအခြေအနေမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့အာရဗျကျွန်းဆွယ်ကအယ်ခိုင်ဒါအဖွဲ့နဲ့အီရတ်နဲ့ဆီးရီးယားကအိုက်စစ်စစ်သွေးကြောအဖွဲ့တွေရဲ့တက်ခိုက်လာနိုင်ခြင်းချိန်ချောက်မှုတွေကိုသတိထားဆောင်ကြည့်နေရတယ်လို့ရှေ့နေကျော်အဲရစ်ခေါ်တာကပြောပါတယ
် It will really entail a whole of government approach it means that we have to
ဆိုရတယ်မကပဲအားလုံးပူးပေါင်းပါဝင်ရမယ်ချင့်ကန့်မှုဖြစ်ပါတယ်ဆိုလိုတာကကျွန်တော်တို့ကိုယ်ပိုင်ထောက်လှမ်းရေးအတိုင်းအဝန်းရယ်ဥပဒေစိုးမိုးရေးလှုပ်ဆောင်နေတဲ့အတိုင်းအဝန်းရယ်နိုင်ငံတော်အဆင့်နဲ့ဒေသဆိုင်ရာအဆင့်အားလုံးအမေရိကန်နိုင်ငံသားအားလုံးသတိထားဆောင်ကြည့်ရပါလိမ့်မယ်အမေရိကန်ပြည်ထောင်စုတစ်ခုလုံးဒါမှလည်းဘေးကင်းလုံခြုံမှာဖြစ်ပါတယ်
မနေ့ကထွက်လာတဲ့ပြည်သင်းနိုင်ငံကတိုက်ခိုက်မှုဗီဒီယိုထဲမှာတော့တနတ်သမားကသူ့အနေနဲ့ကဘာတဝမ်းကအစ္စလမ်ဘာသာကိုအလေးနဲ့ထားတဲ့အစိုးရတွေအပေါ်မှာတစ္ဆာဆောင်သည့်သူဖြစ်ကြညာပြီးသူ့နမူနာတိုက်ဆက်ပြီးတော့လှုပ်ဆောင်ကြဖို့တခြားသူတွေကိုတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကုဇော်ဝင်းလိုင်အစီအစဉ်တင်ဆက်မဲ့ဒိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီရိုက်ဒိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတော်အကြီးအကဲတယောက်ဖြစ်တဲ့သမ္မတဦးသိန်းစင်ရဲ့လဇာဟာသိန်း90တာဖြစ်နေတဲ့အတွက်နည်းနေတယ်ဆိုပြီးပြောဆိုမှုတွေထွက်နေတဲ့အပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းပြည်အတွက်ကိစ္စဝဝကိုတာဝန်ယူဆောင်ရွက်ပေးနေရတဲ့နိုင်ငံတော်သမ္မတအနေနဲ့လဇာဝင်ငွေဘလောက်ရတဲ့တယ်လဲ။နောက်ဝန်ကြီးဝန်မင်းအဆင့်ရှိသူတွေနဲ့လွတ်တော်အမတ်တွေလဇာကရောဘလောက်ရှိတဲ့တယ်လဲဆိုတာတွေကိုဒီကနေ့အချိန်ရရင်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကကျွန်တော်တို့ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့လွတ်တော်ဘဏ္ဍာငွေကြေးကော်မတီဝင် NLD လွတ်တော်အမတ်ဦးဖြိုးမင်းသိန်း။နောက် NDF ပါတီကလွတ်တော်အမတ်ဦးဖိုးမြင့်အောင်နဲ့ အလုတ္တမသမဂအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းတို့ကိုလည်းကျွန်တော်တို့စူးစမ်းပြီးခေါ်ယူနေပါတယ်။အခုကျွန်တော်ပထမဦးဆုံးလေလိုင်းမော်ကိုဦးဖြိုးမင်းသိန်းကိုဖိတ်ခေါ်ကြပါရခင်ဗျာ။ဦးဖြိုးမင်းသိန်းရှိပါလား။
ဟုတ်ကဲ့ရှိပါတယ်ခ
င်ဗျာဟုတ်ကဲ့ဥဖျောမင်းသိန်းရေအခုကျွန်တော်ပထမဆုံးဟိုဥဖျောမင်းသိန်းကိုဟိုမေးချင်တာဒီလစာ390ဆိုတာကသမရရဲ့လစာ390ဆိုတာတစ်လကိုဆိုလိုတာလားတစ်နှစ်ကိုဆိုလိုတာလားခင်ဗျာ
ဟိုဒါလစာတစ်လမှမဟုတ်ဘူးကိုဆိုလိုတာပါ390ဆိုတာ
ဟုတ်ပါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ဒီအပေါ်မှာအခုရှင်းရှင်းပြောရရင်တော့ဟိုတော်တော်လေးကဒီပြောကြဆိုကြတာတွေထွက်လာလို့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးဖို့ဖြစ်လာတာပါဆိုတော့ဒီပေါ်မှာကဥဖြုံးမင်းသိန်းကလည်းဒီလွတ်တော်ထဲမှာဒီဘာနာငွေကြေးကော်မတီထဲမှာပါဝင်နေတဲ့သူတူဦးဆိုတော့ဒီလစာအပေါ်မှာဘလို့အမြင်ရှိပါသလဲအရင်ပြောပါအောင်ဗျာ
ကျွန်တော်ရဲ့လစာမွေဟာဟိုကျွန်တော်တို့တိုင်းပြည်ကဟိုပုံမွေတွေနဲ့ကြည့်မယ်ဆိုရင်တောကူများတဲ့လစာမွေပါဒီလစာမွေကိုစတင်သတ်မှတ်ခါစားတော့ဆိုရင်ပြည်သူလူထုချာမှာပြောစရာဆိုစရာတခုလိုမျိုးဖြစ်ခဲ့ပါတယ်။အဲအဲ့ဒီကာလတုန်းကကျွန်တော်တို့ဒီအခုပေါ့နော်ဒီရွေးကောက်ပွဲ2010ရွေးကောက်ပွဲအပြီးဖြစ်လာတဲ့တမနာကြီးဦးသိန်းစိန်ကတူလာစာကိုတော့အကုန်လုံးမယူပါဘူးလို့ဟိုပြောခဲ့ရတဲ့အခြေအနေမျိုးအထိဟိုရောက်ခဲ့ရတဲ့အခြေအနေပါ။အဲနောက်ပိုင်းမှာတော့ရတဲ့လာစာကိုယူဖို့ယူရမယ်မယူဘူးဆိုလို့ချင်းပုံစံတစ်မျိုးနဲ့ပြန်လှူရမယ်ဆိုတဲ့အခြေအနေမျိုးတွေဖြစ်ခဲ့ပါတယ်။ကျွန်တော်တို့တိုင်းပြည်မှာဝန်တန်းနေတယ်မှာအကြီးဆုံးဖြစ်တယ်ပေါ့နော်ဒီအခုပေါ့ညွှန်ကြားရေးမှူးချုပ်လာတာမူရာ2600လောက်ပဲရှိပါတယ်အဲ့ဒီအချိန်မှာသမရရဲ့လာတာမူရာ390လောက်ဖြစ်နေပါတယ်ဒါဟာအလွန်မလန်ကိုကွာခြားတဲ့လာတာမူတစ်ခုဖြစ်ပါတယ်ဒါကြောင့်မို့ဒီလာတာမူရာကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအခြေအနေပေါ့နော်ကျွန်တော်တိုင်းပြည်ကဘတ်ဂျက်လုံးဝပြနေတဲ့နိုင်ငံတစ်ခုဖြစ်နေတဲ့အခုမှကျွန်တော်တို့ကဒီမိုကရေစီကိုအပြင်ကူးပြောင်းပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့ဈေးကွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေရတဲ့ကာလတစ်ခုဖြစ်နေတဲ့ဒီအပြင်ကိုကုန်သွယ်မှုမှာတည်းလွန်ဝပြနေတဲ့အခြေအနေမျိုးဖြစ်နေတဲ့နိုင်ငံမှာဒီလစာမှုရာအလွန်အမတန်များပါတယ်။နောက်ပြီးဒီလစာတွေမှာမလွတ်တော်မှလစာပဲဖြစ်ဖြစ်ဝင်ကြီးလစာပဲဖြစ်ဖြစ်ဒီသမရလစာပဲဖြစ်ဖြစ်ဒါနိုင်ငံကြီးလစာတွေဖြစ်ပါတယ်။ဒါချင်းမြေမွေတွေဖြစ်ပါတယ်။ဒီလိုကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိပကတိအခြေအနေကအမွေကြီးဖောင်းပွားမှုလုံးကလည်းအတိုင်းအတာတချို့ဒီရှိနေတယ်။အဲလာရတာတဲ့လာစာမွေပမာဏကလည်းအလွန်အမတန်များတဲ့အခြေအနေကာလတစ်ခုမှာနောက်ထပ်လာစာတူပီးဖို့ဆိုတဲ့အခြေအနေမျိုးတွေဟာတော်တော်ကိုစဉ်းစားကြရအောင်တဲ့အခြေအနေတစ်ခုဖြစ်ပါတယ်။ကျွန်တော်တိုင်းပြည်ရဲ့မွေကြီးဖောင်းပွားမှုမများလာတာနဲ့များပြည်သူလူထုကဒီဝန်တော့ဝန်ထမ်းတွေကိုခံရမှာပါ။ဒါကြောင့်မို့သမနာရဲ့လာစာမွေရာမူလအခြေအနေတွေကအလွန်အမတန်များတယ်။ဒီနိုင်ငံကြီးရာချင်းမြေပေါ်ဖြစ်တဲ့အတွက်ရုံကြီးချက်နဲ့လုပ်ကြတဲ့သူတွေအားလုံးဟာပြည်သူလူထုကိုဝန်ထုတ်ဝန်ပိုးမဖြစ်အောင်အခုလိုအတွင်ကူးပြောင်းရေးကာလမျိုးမှာတီးတဲ့ကောင်ချော့ပြီးယူသင့်တယ်လို့ကျွန်တော်တို့ထင်ပါတယ်။ဒါကြောင့်မို့ဒီအခုရထားတဲ့လစာမွေဟာဘယ်လိုများပါလဲ။ကျွန်တော်တို့တိုင်းပြည်အနေနဲ့ကြည့်မယ်ဆိုရင်ဒါကြောင့်မို့ဒီအခြေအနေပေါ်မှာဖတ်တိုးပေးဖို့လိုအပ်တယ်လို့ပြောဆိုဆွေးနွေးမှုတွေဟာမဖြစ်သင့်ဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ကျန်တဲ့ကိစ္စတွေကိုကျွန်တော်တို့ထပ်ပြီးဆွေးနွေးတာပေါ့အခုလောလောဆယ်တော့ကျွန်တော်လေလိုင်းဘော်ကိုဥဖုံးမြောင်ကိုဖိတ်ခေါ်ကြပါရခင်ဗျာဥဖုံးမြောင်ရှိပါလား
ဟုတ်ကဲ့ရှိပါတယ
်ဟုတ်ကဲ့ဥဖုံးမြောင်လည်းဆွေးနွေးပါအောင်ခင်ဗျာဒီသမရရဲ့လစာအမြင်ပေါ့ပထမဥဖုံးမြောင်ရဲ့အမြင်လေးကိုအရင်ကြားပြရစီအောင
်အဲဒီလိုပေါ့နော်ဟိုအတိအကျကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပြီးလစာကိုအချင်းချင်းသုံးချက်ကိုလွတ်တော်ဥက္ကဋ္ဌကြီးကအာသူကထောက်ထိုးပေးခြင်းနဲ့ပေါ့နော်ဒီကိုယ်စားလှယ်ပြီးသုံးမိနေဆိုချင်ဒီလေဒီအတူတူညှို့ပြီးတော့ဒီလက်တချင်းကြီးဆက်ဥပြီးပြင်တာပေါ့ပြင်တဲ့ခါမှာဒီကိုယ်စားလှယ်ဆူရည်မှာချက်မပါရှိတယ်လို့ဒီကျွန်တော်တို့ဒီအတူတူတော့ကိုယ်စားလှယ်ဒီလက်ကနေဒီနိုင်ငံသားပုံစံမျိုးချင်းဒုမူကြီးလက်ကနေမကွာဘူးနောက်ဒုမူကြီးလက်ကနေဝန်ကြီးလက်ကဝန်ကြီးလက်ကနေဟလာအဲ့မှာဒုတိယသမ္မတလက်ကတွေအထိုက်တော့မကွာဘူးနောက်တော့ဒုတိယသမ္မတနဲ့သမ္မတလက်ကတွေအထိုက်လည်းမကွာဘူးဆိုတော့အဲ့ဒီချိုးလေးရှိတာကိုနိုင်ငံတကာကထုတ်ပြန်အဲ့လိုရရှိတော့ကျွန်တော်တို့ကအဲ့နေရာကျွန်တော်တို့မြန်မာပြည်ကမှစပြီးတော့ပေါ်ဥတီရမှာနိုင်ငံတော်သမ္မတကိုဖစ်ခုထားပြီးတော့အဲ့ဒီတိုင်းအောက်ကနေချိုးကြအဲ့ဒါအထိုက်တော့မကွာဘူးဆိုတော့ချိုးကြနဲ့ကိုယ်ကလူတော်ဖြစ်တော့ကိုယ်လည်းရှိအောင်နိုင်ငံရေးပို့စီတဲ့လူကိုဆက်ဆံမယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးရတာဆွေးနွေးရတာပထမဆုံးဆွေးနွေးရမှာနိုင်ငံတော်သမ္မတဘယ်လောက်ယူရလဲဆိုတာဆွေးနွေးရတာအဲ့ဒီဆက်မှာတက်တဲ့ဟိုကြီးကနိုင်ငံတော်သမ္မတမယူဘူးဆိုမယူဘူးမယူဘူးဆိုရင်ဒါလားနိုင်ငံတော်သမ္မတအမိတ်လာသူ့အမိတ်ကြီးကြီးတော့မယူဘူးဆိုတဲ့အဲ့ဒါဥက္ကဋ္ဌဦးဖြစ်အောင်ကဒီလိုတော့မဖြစ်တော့ဘူးဒါဆိုလို့ရှိရင်လားသမရမယူဘူးဆိုရင်တခြားနိုင်ငံတွေကဘာမှဆိုးချချလို့မရဘူးဆိုတော့သမရကိုဥပဒေရယူဖို့ရမယ်ဆိုပြီးတော့ ော့အဲ့ဒီမှာတော့ခဏရက်ဒီမှာဖုန်းဆက်ပြီးလေ့ခဏပြေးပါသူဖြစ်ရတာဘူးအဲ့တော့ကျွန်တော်တို့ဒီအောက်ကြီးကဒီနေရာငယ်ဖို့နေရာတော့ဘူးလို့ပြောလို့ဒီဟိုအမြင်ဆန်အမြင်ဟာသူကူးဖို့တဲ့ကျွန်တော်တို့ရောကြတော့ဒီ50တဲ့သူကစက်သမိုက်တာပဲအဲ့ဒီမှာအခုချက်ကိုပြောပါတယ်ဘာလို့လဲတရားယူလာတရားယူလို့ရှိရင်ဒါအထုတ်တဲ့တရားဆိုပေးမယ်ဆိုပြီးတော့ဥပ္ပဒေမြေကမ်းပါတယ်ဒီကတည်းက50ကျော်နေတော့အဲ့တော့50နဲ့ကျော်လိုက်တော့အခုသူ့အောက်ကလာကျွန်တော်တို့ဒီဒုတိယသမ္မတနဲ့ဒီပြည်သူ့တော်ဥက္ကဋ္ဌရုပ်သားတော်ဥက္ကဋ္ဌအဆုံးတော်ဖြစ်သွားတယ်။လာဝန်ကြီးကအသေးတော်ဖြစ်သွားတယ်၊ဒုဝန်ကြီးကတော့ဖြစ်သွားတယ်။အဲ့တော့ဒုဝန်ကြီးနဲ့နိုင်ငံရေးမှာကွာလည်းသူ့တော်ကိုရလာမယ်။လာဒီလာဆယ်သိန်းလောက်ဖြစ်နေတဲ့ဆိုတဲ့သဘောမျိုးနဲ့သူအချိုးကျချပြီးအဲ့ဒီလိုဆိုရတာ။ဟုတ်အဲ့တော့ပြောမယ်ဆိုရင်တော့ဒီဟာတော့နိုင်ငံရေးလာလာဟိုကျွန်တော်နိုင်ငံပို့ရှိတဲ့လူတွေအတွက်လူပေးလိုက်တဲ့တိုင်းပြည်ပတ်တော်ပုံမယ်ဆိုတော့မှန်တယ်။ဒါပေမဲ့တခုတ်အောင်ကြည့်လို့ရရှိတယ်။နိုင်ငံတော်သမ္မတကြီးကလည်းငါးတရား။ဥပမာကျွန်တော်ဒီချက်ကိုထင်မှာသမောက္ခတွေရှိတယ်။အဲသူတစ်ခါကိုသူကနေငါးကျလို့ရတယ်။သူသမောက္ခတွေကလည်းမရှိတာပေါ့နော်။နောက်ကျွန်တော်တို့စီမူပါတဲ့ခါမှာကျွန်တော်စီမူမှတ်တရားဒေါ်လာ၃ဘုံပေါင်းရှိတယ်။ဘာမှမလုပ်သေးဘူးလို့ရှိတယ်ပဲစီမူမှတ်တရား။ဒါမှဒါကြောင့်သူကအဲ့သွတ်တော်ကိုလာတာလည်းမယူဘူး။သူတို့ကိုယ်ပိုင်လုပ်လို့ပြည်တယ်။သွတ်တော်နေကြမှာသူတို့လုပ်ပြီးမှနေကြမှာသွတ်တော်တက်ကြတာဟုတ်လား။
ဟုတ်ကဲ့
အဲ့တော့အဲ့ဒါကိုနိုင်ငံကြီးအောင်လို့ဥပဒေရအဲ့ညီချီဘလို့တော့ကိုယ်နေတိုးပေးကြည့်ရဲ့ဒီနိုင်ငံတော်သမားက50ကျော်သွားကြည့်တယ်ဒီမှာနိုင်ငံတော်သမားက50ကျော်ပြီးတော့ရှုပ်ယူနေအခုတွေရတော့ယူပဲတမ်းမရှိဖြစ်ကြတော့
ဟုတ်ကဲ့
တမ်းဆိုတော့ဒီတငယ်ပုတ်ကြည့်တဲ့လူတွေကကျွန်တော်တို့ကအခု9နှစ်မှ4နှစ်ကိုကြောင်းနေကြည့်ကြည့်ကျွန်တော်ကမရလည်းရေးမကြည့်ဘူးဒါပေမဲ့တငယ်ပုတ်ကြည့်တဲ့လူတွေကဥပဒေပဲဆိုရအခုဟိုညောင်ကိုတော်ကြီးဝင်တော့ညောင်ပဲလာမှာလေဗျဟိုကျွန်တော်ကတော့ထိုက်စစ်စစ်တော့တငယ်ပုတ်ကြည့်တဲ့လူတွေလာတဲ့လူတွေကြည့်နေတယ်ဘတ်ဂျက်လုံငွေပြတာမှန်တယ်အဲ့တော့ဘတ်ဂျက်လုံငွေပြတာတကယ်ကြီးပို့မှားလို့လာလာပြီလို့ထည့်စာရင်ဒီနိုင်ငံတော်ဒီအုပ်ချုပ်ရေးအဖွဲ့အစည်းအစိုးရဘတ်ဂျက်ကိုထိစလို့လုပ်နေလို့ထိစလို့လုပ်လို့ဒီဘတ်ဂျက်ကလုံငွေပြတာဘယ်နောက်ပြီးတော့ထိစလို့လုပ်မယ်လို့ရှိရင်ဒီအစိုးရဘတ်ဂျက်ကိုဆင့်မဲ့အစိုးရဒီငွေစင်းရဒီသမနာရဲ့အောက်ဆိုတော့ဘလို့မှဆင့်လို့မရဘူးအူပါတဲ့ပြည်မလို့ရှိရင်ပြည်သူတွေဆိုအစစ်အကြောင်းဘုံကြောင့်တော့မဟုတ်ဘူးသမားထုတ်ထွက်လာရေးကြည့်လိုက်တော့ဒါဆိုသူဆိုတော့ तू ကဘတ်ဂျက်နဲ့ပတ်သက်လို့ policy ကိုဖွင့်ဖို့ရှိရဦးရတော့ပြန်ထပ်ခွင့်ရသူထိမကမှုလိုအပ်ရလားဒီစစ်အကြောင်းကိုကိုင်ရဆိုတဲ့ဘောကဒီဥပမာကိုကြည့်ပြီးတော့နောက်စစ်အကြောင်းတွေဘာမှလုပ်ရမှာမဟုတ်ဘူးအဲ့တော့သူကတော့လက်ရှိနေတာဒီနိုင်ငံတော်အစိုးရဘတ်ဂျက်ဆိုတာဘတ်ဂျက်နဲ့ပတ်သက်လို့ထင်လို့လုပ်နေရှိတယ်သူရုပ်တွေလက်ကသိန်းခွဲရတာမှန်တယ်ဒါပေမဲ့ဒီရုပ်တွေကလက်ကမေ့ထားလို့ရတယ်ကျန်တဲ့ facility နဲ့လုပ်ပုံကများတယ်ဒီ ticket balance ကလုံးဝမရှိဘူးဟိုအဲ့တော့ကျွန်တော်ကပြောတဲ့ပုံတော့ဒီလက်ဆက်ပြီးဆောင်မလုပ်နဲ့ဒီ banana scene budget scene ကိုလာ policy ဝင်ကြည့်ရဦးပြင်ဖို့နိုင်ငံတော်ကမှကျိုးစားလားမကျိုးစားဘူးအဲ့ဒါကျွန်တော်စိတ်မကောင်းဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလာတာဆိုတာလဲကျွန်တော်တို့ artificially ပြောနေကြတာပေါ့နော်အဖြစ်ပဲပြောနေကြတာပါတကယ်တော့မြန်မာနိုင်ငံထဲမှာဟိုသမရာကြီးအပါဝင်ပေါ့လေဟိုအချမ်းသာဆုံးလူတွေထဲမှာဒီဝန်ကြီးတွေအခုလက်ရှိဗိုလ်ချုပ်တွေသူတို့သာလျင်အချမ်းသာဆုံးလူအုပ်စုဖြစ်တယ်ဆိုတာကတော့လူတန်းကသိထားတယ်အများကလက်ခံထားတဲ့ကိစ္စပဲဖြစ်ပါတယ်ဒါပေမဲ့သူတို့သိန်း50ပဲရရ100ပဲရသူတို့ကတော့ဒါကတော့သိပြီးတော့ထူးခြားမယ်မဟုတ်ဘူးပေါ့လေလက်တွေ့အရာပြောမယ်ဆိုရင်တော့ဥပမာဆိုကြပါစို့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာပဲဥပမာကြည့်ကြပါစို့အမေရိကန်သမ္မတတရားအနေနဲ့လဆောင်ငွေဟာဒေါ်လာ4သိန်းရတယ်ဒေါ်လာ4သိန်းဆိုတော့တစ်နှစ်ကိုရတာပေါ့နော်တစ်နှစ်ကို4သိန်းရတယ်ဆိုတော့ဒါပေမဲ့ဒီကုမ္ပဏီကြီးတစ်ခုမှာဒီရင်းနှီးမြှုပ်နှံမှုကုမ္ပဏီအကြီးအကဲကြီးတွေဆိုလို့ရှိရင်တလားတလားဟိုတနည်းတနည်းကိုဒေါ်လာ3ပေါင်းများစွာရတာ3340အထိရကြတယ်အဲ့လိုမျိုးတဘောကဟိုတမရကတော့၄သိန်းပဲရပြီသူတို့က3340ရနေတဲ့အတွက်တမရကလည်းအဲ့လောက်ပေးရမယ်ဆိုတဲ့ပုံစံမျိုးဟိုတလောလေးကဟိုပုံမှန်လေးလေးပဲပြောရင်တော့ဟိုလွတ်တော်နိုင်ငံကြီးသူတို့ဥရှိမပြောသွားတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရလို့ဒီအခုလိုမျိုးဆွေးနွေးတာလည်းဖြစ်ပါတယ်ဆိုတော့ဒီခုပြောနေသလိုမျိုးဒီသမရမြန်မာနိုင်ငံရဲ့အနေအထားနဲ့ဆိုကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးအနေအထားပေါ့နော်ကြည့်မယ်ဆိုလို့ရှိရင်3,900ဆိုတာဟာဘာမှဒီဟိုပေါ့ကြံတဲ့တာမန်ဝန်ထမ်းနေတဲ့ဘာမှမရတဲ့တာမန်ဝန်ထမ်းနေတဲ့ဆိုင်ရင်တော့အစာပေါင်းများစွာများနေတာကတော့မှန်တာပါပဲဆိုတော့ကျွန်တော်လုံလောက်ဆယ်အခုလေလိုင်းပေါ်ကိုအလုသမာတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးအောင်လင်းရှိပါလား
ဟုတ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ဥောင်းလေးဥောင်းလေးလည်းဆွေးနွေးပါအောင်ပထမကျွန်တော်တို့ဟိုလွတ်တော်မှတည်ဖြစ်ကြတဲ့ဥဖြုံမင်းသိန်းနဲ့ဥဖုံမြအောင်တို့ဆွေးနွေးသွားကြတာလဲဟိုဥောင်းလေးကြားလိုက်မယ်ထင်ပါတယ်ဆိုတော့သမရရဲ့လာစာအခုရနေတဲ့လာစာ3,900ဟာ အပေါ်မှာဘလို့သဘောရပါလဲသဘောကဥအောင်လင်းဥအောင်လင်းလို့ဆိုလို့ရှိရင်ဒါအလုသမားအခွင့်အရေးတွေလိုက်ပြီးလုပ်နေကြတယ်အနေဆုံးလာစားရတတ်မှတ်ရေးအတွက်လဲအားကျုံမှလည်းဆောင်ရွက်နေကြတဲ့သူတွေဖြစ်တယ်ဆိုတော့ဘလို့ဖြစ်တင်တယ်လဲလက်တွေ့ကြကြကြည့်မယ်ဆိုရင်ပေါ့ဟုတ
်ကဲ့ပါလက်ရှိကတော့ဒါလို့ဒီမှာတော့ချိန်ကလုံးသားတွေဘက်ကတော့လုံမအခွင့်အရေးဆိုတာကကျွန်တော်တို့ဒီနေ့ညနေပိုင်းရဲ့အချိန်ဒီမှာပဲရှိနေသေးတယ်။ဒီလူလုံးလူကလည်းတတ်မှတ်ရေးဆိုပဲဒီလုပ်ငန်းရှင်ကလည်းပဲအခုမှစပြီးတော့စောစောရင်ကောင်းသေးပေါ်နေရတဲ့ရှိပြီးမှာပဲရှိနေသေးတယ်။အဲ့တော့ဒီမှာအချိန်လူသားတွေရဲ့လူတွေကတော့မြန်မာနေပါတဲ့အချိန်မှာရှိတယ်။အဲ့ဒီလူကဒီစောင်းဝင်နေရေးကိုဖြည့်ရှင်းရတဲ့အခါမှာကြားရတဲ့လက္ခဏာလေးမလောက်မငါနဲ့ခက်ခဲတဲ့ဒုက္ခတွေနဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အချိန်မှာရှိနေတော့မှာပဲ။အဲ့ဒီလိုချိန်မျိုးမှာတော့ခုနကပိုင်းဒုက္ခလားဒီ90နဲ့ပတ်သက်ပြီးတော့ဝန်ထမ်း300ရဲ့အချက်အလက်ကဒီမတရားမှုတွေနဲ့လည်းကျွန်တော်တို့ကိုယ်စားလုပ်တာပါလေ။အဲ့တော့ဟိုတူတူကျနာကဒီလူစုကိုအနှံ့နဲ့ဟိုလူနဲ့ပေါ့နော်။ဒီအချိန်ချင်းခံရတဲ့အတုပ်ကိုရဲ့ဒီဒီပန်ပီးရဲ့လောက်ပါဘူးလို့ပေါ့နော်။ဒီရှုပ်တာဘူးလို့ပါလေ။ဒီလူချက်ကိုလူရင်းနေမှာလေ။ဟိုစုလူသားကသမားလောက်တော့300ဆိုတာလည်းပဲဟိုမြန်မာနိုင်ငံရဲ့ဈေးနဲ့အတွက်တဲ့အခါမှာတော့အလုံးကြမ်းများပြားနေတယ်လို့ကျွန်တော်တို့သိရရှိပုံနဲ့လေ။ဒီကတော့ဒီနေ့မှာလာရောက်ပြီးတော့ဆိုင်နေတယ်။ဒီရက်ကအရှင်လေးအခြားခြားသောနိုင်ငံရသောပြည်များရှိနေဆိုတော့9000 1000ပေါင်းကျပ်ရှိနေတဲ့ဒိတ်သမိုင်းလာကတဲ့ပုံများနေတာကိုတို့သိရပါပဲ။ဒီတော့လည်းပဲဟိုကျွန်တော်တို့ရရှိခံလာတဲ့ဒီကနေ့ကတော့ပုံမှန်မြင်ခဲ့ပြီးတော့ဝန်ဆောင်မှုကိုကြီးမားပြန်ပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ရှိနေပါတယ်။ဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟောလေကျေးဇူးတင်ပါတယ်ဆိုတော့ဥဖြုံးမြင့်သိန်းကိုကျွန်တော်မေးချင်ပါတယ်ဆိုတော့စောစောကဥဖြုံးမြင့်အောင်ပြောသွားတဲ့ထက်မှလည်းပါပါတယ်ဒီငွေစင်းစစ်ကိစ္စပေါ့နော်ဒီအတုံးစီအစိုးရအတုံးစီဒီနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံမှာဆိုလို့ရှိရင်လည်းဒီ Government Accountability Office ဆိုပြီးတော့ဒီအစိုးရအတုံးစီတွေကိုစောင့်ကြည့်နေတဲ့တိကျဌာနတစ်ခုရှိတယ်ပေါ့နော်မြန်မာနိုင်ငံမှာလည်းငွေစင်းစစ်ဌာနဆိုပြီးတော့တည်ဆန့်ရှိတာတော့မှန်တယ်စောစောကပြောသွားတဲ့ဥဖြုံးမြင့်အောင်ပြောသွားတဲ့ပုံရဆိုရင်ဒီဌာနတော့ရှိတယ်သူတို့မှလုတ်ပိုင်ခွင့်မရှိဘူးမလုတ်ရဲကြဘူးလုတ်ရင်လည်းပြုတ်မှာပဲဆိုတဲ့ပုံစံဖြစ်နေသလားအခုကအစိုးရပုံစံပြောင်းလာတော့လွတ်တော်နဲ့ကော်မတီနဲ့တရားကြာကြာနာနာလေးဖြစ်လာတဲ့အခါမှာတော့ဒါတွေကိုစောင့်ကြည့်ပြီးတော့ထောက်ပြလို့ရတဲ့အနေအထားမရှိသေးဘူးလား
အဲအခုကျွန်တော်တို့ဓာမဲ့ကျင်းမမဲ့လွတ်တော်ကဘတ်ဂျက်လွတ်တော်ဖြစ်ပါတယ်ဒီလွတ်တော်ကအရေးကြီးတဲ့လွတ်တော်လည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဘတ်ဂျက်ဆိုတာပြည်သူလူထုရဲ့ဘဏ္ဍာမွေတွေကိုအစိုးရတယောက်ကမွေကြီးစီမံခန့်ခွဲမှုဘလောက်ကျွမ်းကျွမ်းကျင်ကျင်အတုံးပြုပြီးပြည်သူလူထုကိုအကျိုးရှိအောင်ဆောင်ရွက်ပေးနေတယ်လဲဆိုတာကိုစီစစ်တဲ့လွတ်တော်ဖြစ်ပါတယ်အဲကျွန်တော်တို့လွတ်တော်တက်ခဲ့တာ3နှစ်ကျော်ပေါ့နော်ကျွန်တော်တို့ဒီကာလကိုကျွန်တော်တို့ရောက်လာခဲ့ပါပြီဒီမှာဘတ်ဂျက်တွေကိုလည်းကျွန်တော်တို့စီစစ်ခဲ့ပူပါတယ်ဒါပေမဲ့အခုဒီလာမယ့်လွတ်တော်မှာတော့ကျွန်တော်တို့ထိထိရောက်ရောက်ဝေဖန်ဖို့လိုအပ်နေတယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့တိုင်းပြည်မှာအလွဲဖြစ်နေတဲ့ဘဏ္ဍာမွေအလွဲတုံးမှုတွေဖြစ်နေတဲ့အခြေအနေတွေကိုတွေ့မြင်နေရပါတယ်ဒါနဲ့ပတ်သက်ပြီးဒီအမျိုးသားလွတ်တော်ဥက္ကဋ္ဌကြီးကလည်းပြောပြပါတယ်အော်စီစီပန်းကြီးမှောက်ကြတာဟိုလူနိုင်ဒီလူနိုင်နဲ့နောက်တဝက်လောက်ဆုံးသွားတယ်ဆိုတော့အခြေအနေမျိုးတွေကိုကျွန်တော်တို့မဖြစ်ဖို့အတွက်ဆိုရင်ကျွန်တော်တို့တီးတီးခြားခြားဒီဘတ်ဂျက်ကိုစီစစ်ဖို့လိုပါပဲဒီရာကိုစီစစ်တဲ့နေရာမှာဒီပေါ့နော်စီစစ်ချုပ်ရုံးကဆောင်ရွက်နိုင်တယ်လို့ကျွန်တော်တို့လွတ်တော်ရဲ့ပြည်သူ့ငွေစင်းကော်မတီကလည်းဆောင်ရွက်နိုင်တဲ့အခြေအနေရှိပါတယ်အဲအဲ့လိုပဲကော်မတီအတီးပြီးကကိုယ်ကိုင်ထားတဲ့ဝင်ကြီးဌာနတွေကိုစီစစ်နိုင်တဲ့အခြေအနေတွေလည်းရှိပါတယ်ဒီအခြေအနေတွေကိုထိရောက်တဲ့ဆောင်ရွက်မှုတစ်ခုလွတ်တော်ဘက်ကလုပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကအစိုးရအုပ်ချုပ်ရေးနဲ့ဥပဒေပြုရေးကြားမှာဘတ်ဂျက်ဟာချက်ကန်ဖဲလန်ဖြစ်အောင်ကျွန်တော်တို့လုပ်ရလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။ဒါဒီအပေါ်မှာကျွန်တော်တို့ဘက်ကဒီဟာကို oversight လုပ်မယ်ဆိုရင်ဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတဲ့အခြေအနေကပြီးခဲ့တဲ့နှစ်နှစ်လောက်ကဘတ်ဂျက်တွေကိုကျွန်တော်တို့တည်တည်ချာချာပြန်စီစစ်ဖို့လိုပါတယ်။အဲလုပ်ငန်းကိုတကယ်လုပ်ခဲ့ရလားဒီကောင်းစဉ်နေရာကိုတကယ်တုံးနေရလားဒါတွေကိုစီစစ်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဘာသာမွေအလွဲတုံးမှုတွေကျွန်တော်တို့တိုင်းပြည်ရဲ့ဘာသာမွေကိုပြည်သူလူထုကိုအကျိုးရှိအောင်တုံးနိုင်မှုတွေကျွန်တော်တို့ဖြစ်မှာပါဒါပေမဲ့ကျွန်တော်တို့မြင်သလောက်ကတော့ဥသိမ်းစိန်အစိုးရဟာမွေကြီးစီမံခန့်ခွဲမှုနဲ့ဘာသာမွေတုံးဆမှုတွေမှာဖြစ်ရောက်တဲ့ဆောင်ရွက်မှုစီမံခန့်ခွဲမှုမလုံးနိုင်ဘူးလို့တော့ဒါကျွန်တော်တို့အခုလေ့လာတွေ့ရှိချက်တွေအရတော့ဒီလိုမြင်နေရပါတယ
်အဲ့ဒီ
အချိန်မှာပြည်သူလူထုကလည်းစဉ်းစားတတ်ပါတယ်ဒီအစိုးရမျိုးကိုဆက်ပြီးတော့စီမံခန့်ခွဲခိုက်နေမယ်ဆိုရင်အလားအလာတွေကတိုင်းပြည်ဘဏ္ဍာမွေဆုံးသွားနိုင်ပါတယ
်။
အားတစ်ခုပါ။အဲအခုကျွန်တော်နောက်တစ်ခုပြောပြချင်တာကတော့လစာမွေဖြစ်ပါတယ်။လစာမွေမှာဝန်ထမ်းလစာကတအားနေနေတယ်။ဒီနိုင်ငံရေးလစာမွေတွေကိုကြတော့တအားမြင့်ကိုကြိုးစားနေတယ်ဆိုတဲ့အခြေအနေကကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒ ောက်တစ်ချက်ကဘာကြောင့်လဲဆိုအုပ်ချုပ်တဲ့သူတွေကတော့လူမနိုင်အလွာတွေလို့အများကြီးယူကြမယ်ဟိုဝန်ထမ်းတွေကတော့ဟိုဒီအခုဖြစ်နေတဲ့အခြေအနေတိုင်းသူတို့ပေါ့နော်ဒီအဂတိလိုက်စားမှုကြတော့တိုက်ချက်မယ်သူတို့ကကြတော့ပြည်စုံလုံလောက်တဲ့အခြေအနေမပြီးဘူးဆိုတဲ့အခြေအနေမျိုးဖြစ်လို့မရပါဘူးဒါကြောင့်မို့ကျွန်တော်တို့ကဝန်ထမ်းလာစားကိုတိုးမြင့်ပေးနိုင်ကိုစဉ်းစားတဲ့နဲ့ဒီတိုးမြင့်ပေးလိုက်တဲ့အခြေအနေမှာတိုးမြင့်မယ်လို့အတံပဲထွက်တည်တယ်ကျွန်တော်တို့တိုင်းပြည်မှာကွန်ကရစ်လုပ်တက်လာတယ်ငွေကြေးဖောက်ပွားမှုလုပ်တက်လာတယ်အခုဆိုရင်ကျွန်တော်တို့အရင်ရှိခဲ့တဲ့ငွေကြေးဖောက်ပွားငွေကြေးတန်ဖိုးဟာ US နဲ့လဲလဲနှုန်းဆိုရင်တထောင်ကျော်အထိကျွန်တော်တို့ဖြစ်လာတယ်ဒါကြောင့်မို့ကျွန်တော်တို့ဝန်ထမ်းတွေကလာစားတော့မရသေးဘူးကုန်သေးလုံးကြီးမြင့်မှုကိုခံရတယ်လာစားရလာတဲ့အခြေအနေမှာအရင်နှစ်သိန်းကျော်ရနေတဲ့ညွှန်ကြားမှုကြောင့်ကအခုရလာတဲ့လာစားမှုများတာများလာတယ်ပမာဏများလာပြီးသုံးဆွဲရတာကနှစ်သိန်းခွဲလောက်ပဲရှိမယ်ဆိုရင်ကျွန်တော်တို့ပြီးကပေးမရဘူးဆိုတဲ့အခြေအနေမျိုးပဲဖြစ်သွားမှာပါ။အ
ဲ
ကြောင့်မို့ဒီအခြေအနေတွေကိုစီမံခန့်ခွဲဖို့အလွန်အမတန်အရေးကြီးပါလေ။ဒါဟာစီမံကိန်းဝန်ကြီးဌာနကနေပြီးတိတိကျကျပေါ့နော်။မြွေကြီးရောကျွန်တော်တို့တိုင်းပြည်ရဲ့ကုန်စည်နှုန်းတွေကိုထိန်းချုပ်နိုင်မှသာနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဝန်ထမ်းတွေကလာစားမှုရဟာဟိုတင့်တင့်နဲ့အခြေအနေမှာသုံးဆွဲနိုင်တဲ့အခြေအနေဖြစ်မယ်။ဒါပေမဲ့နိုင်ငံရေးသမားတွေကတော့ကိုယ့်ရဲ့လာစားမှုတွေကိုတိုးယူဖို့အတွက်လွှတ်တော်ကတော့လည်းကောင်းအောက်ချုပ်ရေးဘက်ကတော့ကောင်းစူးစမ်းမှုမျိုးတွေကိုတိတ်မလုပ်သင့်ဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့ပကတိအခြေအနေကဆင်းရဲပါတယ
်။ဒီဆင်းရဲမှုကို
ကျွန်တော်တို့ကကူမနိုင်ဘူးဆိုရင်ကျွန်တော်တို့အမျက်နာခံဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဥပဒေမသိကျေးဇူးတင်ပါ။အခုကျွန်တော်တို့ဒီဟိုဆွေးနွေးပွဲကိုစာနဲ့အီးမေးလ်နဲ့ရေးပြီးတော့ဆွေးနွေးထားတာကိုလည်းမှန်တမ်းလောက်ဖတ်ပြပေးပါအောင်ခင်ဗျာ။
ပြည်သူဝန်ထမ်းများနိုင်ငံဝန်ထမ်းများအားတင်းတင်းလျောက်ပတ်သောလစာရိတ်ခါထောက်ပံ့ပေးခြင်းကိုမလွဲမသွေပြုရပါမည်တဲ့လစာရိတ်ခါထောက်ပံ့မှုနှင့်ပတ်သက်၍စဉ်စားသည့်အခါလက်ပေးလက်ယူဖြစ်ရသည့်အကြောင်းရင်းကိုပါစဉ်စားလေ့ရှိသည့်အားလျော်စွာပိုင်ဆိုင်မှုပစ္စည်းများကိုကြည့်ပြီးလက်ပေးလက်ယူကင်းမကင်းသုံးသပ်ကြပါသည်သို့တော်လည်းလက်ရှိအစိုးရအဖွဲ့ဝင်များ၏ပိုင်ဆိုင်မှုများကိုထုတ်ဖော်ကြေညာရင်းနှင့်ပတ်သက်၍ပြည်သူလွတ်တော်ကိုယ်စားလှယ်တဦးကအဆိုတင်ခဲ့ပူတော်လဲယင်းအဆိုကိုရွှေ့ဆိုင်ထားဆဲဖြစ်ပြီးအထက်ပါအတိုင်းသုံးသပ်ဖို့ရပေမဖြစ်နိုင်သေးသည့်အချိန်ခါဖြစ်နေပါသည်ဤဒီမှာလဲစဉ်းစားစရာဖြစ်နေပါသည်ဆင်းရဲမွဲတင်မှုကြဆင်အောင်ထိထိရောက်ရောက်ပြက်ပြက်တတမလုပ်ပဲလစာတူပီးရေးကိုတော့ဆင်းရဲမွဲတင်မှုကြဆင်ရေးအတွက်ကုထုံတရအနေဖြင့်လုပ်နေပြီဆိုရင်လစာတူးခြင်းနဲ့ကုံစင်းနှုံမြင့်တက်ခြင်းတို့မှာဘုံလုံးတလဲငါးပြန်တလဲဖြစ်နေကအောက်ခြေလူရန်စာဆင်းရဲသားလက်လုတ်လက်စားများခမသုံးအောက်ကဖားတာလင်းဖြစ်ရချေတော့မီဤဒီကိုလဲစဉ်းစားသင့်နေပါသည်တိုင်းပြည်ကအဆင်းရဲဆုံးဤနံပါတ်9ရှိနေသည့်တိုင်းပြည်စီးပွားရေးကရေရရာမရှိသေးနိုင်ငံအနေထားနှင့်ဖြစ်ပျက်နေသည့်ပြည်သူလူထု၏အခြေအနေကိုလည်းထက်တွက်ဖို့လိုနေသည့်အချိန်အခါဖြစ်နေသည့်အောက်ခြေဝန်ထမ်းလာစာတူပီးရေးကိုတော့အကြောင်းအမျိုးမျိုးပြကနောက်တွန့်နေပြီးစစ်တမ်းကောက်ယူနေသည့်အခြေအနေကလည်းရှိနေသည့်တိုးတိုးတိတ်တိတ်လုံနေသည့်တမရလာစာ390ပြည်သူလွတ်တော်ကိုယ်စားလှယ်များထောက်ပံ့ငွေ10သိန်းအောက်ခြေဝန်ထမ်းလာစာတို့နှင့်များစွာအဆကွာနေသည့်ကလည်းရှိနေသည့်ဤသို့သောအခြေအနေမျိုးများရှိနေချိန်တွင်ဘိုလ်ရှုခံလိုဟာမျိုးကိုကျပ်သိန်း1900ကျော်သုံးလိုက်ပြန်တော့ပြည်သူ့လွတ်တော်အတွင်းမှငွေစင်းကော်မတီနဲ့လွတ်တော်ကော်မတီအများစုသဘောမတူကြအောင်တက်တက်ခံလိုက်ကြရသည့်အခြေအနေရှိနေသည့်အလုတ်ကိုသာလှုပ်ဖို့မပြောရဖို့သာပြောသည်ဟုဝေဖန်ခြင်းများလည်းရှိနေပြန်သည
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒါကတော့ထီလာမောင်မိထီလာကထီလာမောင်ဆွေးနွေးထားတာဖြစ်ပါတယ်ဆိုတော့နောက်တစ်ယောက်ကတော့ဥမာကဆိုတဲ့သူဆွေးနွေးထားတာကတော့လဆောင်ငွေတက်မရမှာတဲ့နိုင်ငံတကာအသုံးပြုတဲ့အနေဆုံးနဲ့အမြင့်ဆုံးကွာဟမှုနှုန်းတွေကိုကြည့်ဖို့လိုမယ်နောက်သူအဓိကပြောထားတာကတော့ဥတန်းရွှေပင်စင်လဆာကျပ်သိန်း100ဆိုတာအမှန်ပဲလားအမှန်ဖြစ်တယ်ဆိုရင်ရောလွတ်တော်ကသဘောတူပါသလားလူကြီးပိုင်းကိုလဆာလုံလောက်အောင်ပေးပြီးလတ်စားဖို့မလိုစေပဲလူငယ်တွေမလမငနဲ့လတ်စားဖို့စီစဉ်ပေးထားတာလားဆွေးနွေးပေးပါတဲ့ဆိုတော့ဥပမေအောင်တရားကိုကျွန်တော်တို့တစ်မိနစ်မပြည့်စက္ကန့်50လောက်ဆွေးနွေးပေးပါလားခင်ဗျာဥပမေအောင်ကြားပါလားဟယ်လိုဟုတ်ကဲ့ဥပမေအောင
်ပေါ်ပေါ်ရှိပုံစံလို့ရှိရင်ဝင်တဲ့ဖောက်ပွားနေဝင်တဲ့ချိုးရမယ်တကယ်စီးပွားရေးအမျက်ထွက်အောင်လုပ်ရမယ်ဒါမျိုးတွေသူတို့မလုပ်နိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကဒီဝင်တဲ့နေရာဒီအစိုးရကြီးကဒီနိုင်ငံတော်ဘတ်ဂျက်ကိုမျိုးဆက်ခံဆုပ်ပြီးနေရတဲ့ဖောက်ပွားပြီးရောလာဝင်ကြီးဌာနတွေကဒီလိုဖြစ်နေတာပါအဲ့ဝင်ကြီးဌာနတွေစိုက်ပုံစံနဲ့ဒီလက်ရှိအစိုးရမထီရောက်ကြလာဝင်တဲ့နေရှော့ဖို့လာကိစ္စတွေသူတို့မထီရတဲ့အတွက်တိုင်းပြည်ရောဟိုရှေ့လည်းမတူနိုင်နောက်လည်းမဆုံးနိုင်ပေါ့နော်ဒီတို့တို့ရှိတို့တို့နောက်ပိုးလဲအဲ့လိုဖြစ်နေတာပါအဲ့လိုအဓိကတော့ဒီအဆိုးအစားကိုတော့ဝန်ထမ်းကိုတိတိလေးလေး
ช่วงนี้ปุ๊บจะนู่นเลยพอปอนี่มาเลยเนาะโอเคจนเราสุดท้ายตัวไม่ได้ใช่ไหมอุตส่าห์ช่วยเป็นเส้นล่าจะจะเต็มเตียสระอามาเมล่าอามาส่วนอ๋อลดดอกอัตบอดูอัตลาสุบีไม่ได้เลยพอมาเอาไปเออแต่ถ้าเราอยากสุดท้ายจะไปเส้นกีตาร์กูดูแล้วก็วิจิตรกว่าลูกเป็นวิชิตเลยจ้ะเออแต่เราตุ้ดเต็มเตียมาแล้วเต็มเตียเพื่อแต่ไปเส้นกีตาร์เนี่ยจะเราลูกเช็คอะไรมาเลยกูเนาะ
เราดีบ้านเนี่ยเปิดดูเลยคุณอาจจะดูชิคก็เลยเข้ากันมีวันนั้นเราทำอะไรเนี่ยเปิดดูลูกเป็นอยู่ในพิเศษเลยจ้ะไอ้เราเนี่ยเปิดดูในคุณพิเศษจะใจมีนายเลยมันรู้รู้ขนาดรู้ยาเลยอันนี้ถ้าพิเศษเลยที่สุดแล้วเราทั้งสองคนก็ที่ออกไปไม่มีท่าด้วยเนี่ยอะไรสุดท้ายเราเปลี่ยนบทลูนี้ไปสุดแล้วเราอารมณ์เราเมียด้วยเราตัวดีท่ามีจ่าเลยบอกดีสินิจิอะเมียด้วยเราแต่เงินเราทำอะไรเราดีมากดีนู่นยาเลยกินจ่าเดียจนเราดูว่าเราโอ้ล ခင်ဗျာ
ဒီတိုင်းလက်ပတ်ကြည့်နေရမယ်ဆိုတဲ့ပုံစံမျိုးဖြစ်နေသလား
ဟုတ်တယ်ဒီတစ်ခါတော့ဒီပေါ်ဒီဝင်ဒီကျောင်းတွေကတစ်ဖက်နိုင်ငံတော်သမ္မတကိုပါဝါတစ်ဖက်ဆောင်လို့ပေးထားတာကြာအဲ့ဒီအစင်ကအားလို့ဟိုကဘောဒီသမ္မတလက်ထက်မှာဒီလိုဖြစ်နေနောက်သမ္မတလက်ထက်မှာဘာဖြစ်မလဲဆိုတော့နောက်သမ္မတကိုပြောရတော့မှာလေနောက်သမ္မတမှာပဲချိန်ချင်းလို့ရမယ်ကြေညာရပ
ါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်အခုဥနေဥလင်းကိုလေးလိုင်းပေါ်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥနေဥလင်း45စက္ကန့်လောက်ပဲဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဗျာ45စက္ကန့်ဆိုတော့ခုနပြောတဲ့အထက်မှာတချို့တစ်ဝက်ပါပါတယ်အဲ့ဒါတော့ဘာလဲဆိုတော့ဥမာတစ်ခုဆိုပါတော့ကြာဟိုရန်ကုန်ကျွန်တော်ကြားတာပြောရလို့ရှိရင်ဗျာတနင်္လာနေ့မှာထောင်ဆက်တစည်းမထွက်ဘူးလို့ဆိုတယ်ပေါ့ဗျာအဲ့တော့အဲ့ဝန်ကြီးဌာနမှာတာဝန်ရှိတာပေါ့ဗျာအဲ့ဝန်ကြီးကစပြီးတာဝန်ရှိတာပေါ့မဟုတ်ဘူးလားအဲ့တော့အဲ့လိုဝန်ထမ်းတွေကိုတိုင်းပြည်မှာထားနေရင်ဝန်လုံးဝန်ကိုဖြစ်တာပေါ့ဗျာကျွန်တော်လည်းဝန်ထမ်းဘွားလာတာပါနိုင်ငံသားမှာကြတော့အဲ့လိုမဟုတ်ဘူးဗျဒေဗန်ဒိတ်ခင်ဗျာအလုံးလုံးနိုင်ပတ်ဆံရမယ်အလုံးမလုံးနိုင်မရဘူးအဲ့တော့အားလုံးကသမတအစားနိုင်ငံတော်ကိုတာဝန်ခံနိုင်တာဝန်ခံနိုင်ရင်ဒီလားသာရမယ်တာဝန်မခံနိုင်ရင်မရဘူးဝန်ကြီးတွေလည်းအတူတူပဲလွတ်တော်အမတ်တွေလည်းအတူတူပဲကိုလုံးတဲ့အလုပ်ကိုပြည်ပြည်ပင်အောင်လုပ်ဖို့ပဲလိုတယ်ပြည်ပြည်ပင်လုံးဆိုင်ရင်လာသာယူလို့ရတယ်ကျွန်တော်တို့လည်းပေးတာကြည့်ကြည့်တယ်ပြည်ပြည်ပင်မလုံးနိုင်ဘူးဆိုရင်အဲ့လူတွေကဟိုကျွန်တော်တို့ကလည်းရှင်းပြောနိုင်ငံသားအခွန်ပေးနေလဲပေးနေလိမ့်မရှိဘူးကြာဒါလည်းကတ်တူတူပဲပြောရင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးနေဦးလင်းဝင်ဆွေးနွေးပေးတာဟုတ်ကဲ့ဆိုတော့ဟိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့ကြည့်မယ်ဆိုရင်တော့လက်ရှိမြန်မာသမ္မတဥသိမ်းစင်ရနေတဲ့လစာတလကို350ဆိုတာတကယ်တော့နည်းပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအနေအထားနဲ့ကြည့်မယ်ဆိုရင်တော့ဒါဟာမြန်မာနိုင်ငံရဲ့အောက်ခြေဝန်ထမ်းတွေလစာနဲ့နှိုင်းယှဉ်ကြည့်မယ်ဆိုတော့ဒါဟာမနှဲလာဘူးလို့တော့ကျွန်တော်တို့သတ်မှတ်လို့ရနိုင်ပါခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်
ကျွန်တော်တို့မှခင်ဖြူထွေးနေတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါရှင် VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြမ်းရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်ရှင်
ဒီသနငံပဲစမြော်မှာပြီးခဲ့တဲ့သတင်းပတ်ထည်ချမ်းပတ်တက်ခတ်မှုအတွင်းတည်ဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်3ဦးရဲ့မိသားစုဝင်တွေနဲ့လုပ်ပောက်ကံပတ်တွေဟာနောက်ဆုံးအကြိမ်ဖြစ်နေကာရာပြုခဲ့ကြပါတယ်။နိုင်ငံတော်အလံဖုံးလွှမ်းထားတဲ့အကောင့်တွေကိုစီတန်းချထားတဲ့နေရာမှာပဲပြင်သစ်သမ္မတကတော့လွတ်မြောက်ရေးအတွက်အသက်ပေးစရိခဲ့ကြတဲ့တရားကောင်းတွေဖြစ်နေပဲစမြော်ကရဲထားနှကြုံမှာကျင်းပတဲ့ပြင်သစ်နိုင်ငံရဲ့ဂုဏ်နုဆောင် Legion of Honor ဆုချီးမြှင့်ပွဲအခမ်းအနားမှာချီးကျူးစကားပြောကြားခဲ့တာပါ။တချိန်တည်းလူလူမှာပဲအချမ်းဖတ်မှုမှာတည်ဆုံခဲ့တဲ့ဂျူးလူမျိုးလေးယောက်ကိုတဂျူတဲ့အစ္စရေးနိုင်ငံဂျေရုဆလင်ကဇာပနာအခမ်းအနားမှာတော့အစ္စတန်ဆွေရောက်တွေရဲ့အချမ်းဖတ်ဝါဒကဂျူးတွေအတွက်သာမကလူသားတွေအတွက်ပါရန်သူဖြစ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူးကပြောကြားသွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတွေဖြစ်ကြခဲ့ပြီးလူပေါင်း162ယောက်တည်ဆုံခဲ့ရတဲ့ Air Asia လေယာဉ်ကပြန်တမ်းမှုမှတ်တမ်းနဲ့ Black Box နှစ်ခုစလုံးကိုရင်းကိုယ်သမားတွေရှာဖွေဆက်ယူနိုင်ခဲ့ပါတယ်။ပြန်တမ်းမှုအချက်လက်မှတ်တမ်းတွေ Black Box ကိုဆက်ယူနိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့စောပိုင်းမှာပဲလေယာဉ်အမီးပိုင်းကအတန်နဲ့မှတ်တမ်းတင်ဆက်ကိုပါဆက်ယူနိုင်ခဲ့ကြတာပါ။တရင်းဘက်ကြာအရှာခီးစဉ်အစဖြစ်နေရောက်သွားတဲ့တရင်းငါနိုင်ငံမှာတရားမျှတမှုကူစားမှုနဲ့ညညရေးတွေလိုအပ်နေတယ်ဆိုတဲ့အကြောင်းပုံရံမင်းကြီးဖရန်စစ်ကအလေးထားမိန့်ကြားသွားပါတယ်။ကလာရှိချာပြည်တွင်းစစ်ဖြစ်ခဲ့တာတွေအမှန်တရားကိုတင်းလင်ကနိုင်ငံအနေနဲ့သိအောင်လုပ်ဖို့လိုတယ်လို့လည်းညံမင်းကြီးကမိန့်ကြားခဲ့တာပါ။မြန်မာနိုင်ငံမှာမကြာခဏနှစ်တွေအတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေပေမဲ့လူ့ခွင့်ရေးတွေကိုအပြည့်အဝလေးစားလိုက်နိုင်တဲ့တန်းပြစ်တစ်ခုဖြစ်လာဖို့အလံဝင်နေတော့မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောပါတယ်။အဆိုအရမှာဆိုရင်လည်းစစ်တပ်ကထိ ंछ ုံမှုတွေနဲ့လွှမ်းမိုးမှုတွေကြီးမားနေတော့မယ်ဆိုပြီးအမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတမန်ကြီးစမန်သာပါဝဲကပြောဆိုသွားခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်မူကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitec Zone ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီချိန်ပထမနာရီဘက်ကိုလိုင်းတိုမီတာ30 40 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒုတိယပိုင်းနာရီဘက်ကိုတော့လိုင်းတိုမီတာ30 40 50နဲ့လက်လက်မီတာ190တို့ကဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.